ဒီသံဃာထဲမှာဘုရားတောင်နေရောချင်းတမီဆိုတဲ့ဓမ္မအပိုက်ကဝိဒံမနာလက္ခဏာဝရဒတုဆိုတဲ့အထာကထာရပြီးဆုံးထားတာပါပဲအဲဒီမှာသောက်ကံနေဆိုတာကသာဝိကျမ်းကထဲမှာသုံးတဲ့သာသုံးစကားပဲအရာထဲမှာတော့သုံးနေမရှိဘူးဘလုံးထဲမှာအတွင်းကနေရကပြည့်ပြီးတော့စောင့်ခံထားတော့အဲဒီဘလုံးဟာဘေးကိုကားပြီးတောင်းနေနေတယ်အဲဒါကိုသာသုံးနဲ့ပြောရရင်သောက်ကံထားတယ်လို့ပြောရတယ်။အရာသုံးစကားနဲ့ဆိုရင်တော့အဲ့ဒါဟာတောင်းနေနေတာပါပဲ။လက်ကိုဒီလိုဆန့်တန်းလိုက်ရင်လက်ထဲမှာတောင်းနေတာတွေထင်ရှားနေတယ်။အဲ့ဒါတွေဟာဝါယောဓာရဲ့ထောက်ကံမှုတွေပါပဲ။သောက်ကံဝါယောတွေလို့လည်းခေါ်ရပါတယ်။ဥပမာလေကောင်းတော့လေမှုရပါမှာလူကကောင်းတဲ့ခွန်းနဲ့ဖြူပြီးတော့နေရင်အဲ့ဒီကောင်းတို့ကိုယ်တို့ဟာအောက်ကိုကျွံ့ကြမသွားပဲအပေါ်မှာမြင့်ပြီးပြီးနေတယ်။အဲ့ဒါကကောင်းနေမှုရတဲ့ကတောင်းနေမှုဝါယောဓလေယုတ်တွေကတောင်းခံပြီးထမ်းထားလို့ပဲ။ဥခဲဗုံကြီးတွေမြင့်တက်နေတာလဲအောက်ဥခဲတွေထဲမှာရှိတဲ့တောင်းနေမှုဝါယောဓတွေကတောင်းခံပြီးထမ်းထားလို့ပါပဲ။အကယ်၍သာအောက်ဥခဲတွေကတောင်းခံမထားရင်တော့အပေါ်ဥခဲတွေဟာအောက်ကိုကျွန်းပြီးနေကြပါကုန်ပါပဲလူကိုယ်ထဲမှာလည်းဒီနေ့တိုင်းပါပဲသောက်ကံတောင်းလို့နဲ့ဝါယောဓဆိုတာတွေကရုပ်ကိုယ်ကြီးထဲမှာအနှံ့ပြည့်စုံနေလို့ဒီကိုယ်ကြီးဟာအတုံးခဲကြီးအထဲတရကြီးနေနဲ့ထူထောင်နေနိုင်တာအဲဒီသောက်ကံတောင်းနေတာဟာဝါယောဓရဲ့အထဲကိုပါပဲဒီနေရာမှာတောင်းနေတယ်ဆိုတာကလည်းသူ့လာမတောင်းနေတာကိုထောက်ဆပြီးတော့ခေါ်ရတာပဲသူရတောင်းနေတာနဲ့ထောက်ဆလိုက်ရင်တော့သူ့ကိုယော့တယ်လို့ပဲခေါ်ရပြန်တယ်။တို့သူယော့တယ်ဆိုတာကလည်းသူ့ရတင်းတာကိုထောက်ဆပြီးတော့ခေါ်ရတာပဲ။သူ့ရယော့တာနဲ့ထောက်ဆလိုက်ပြန်တော့သူ့ကိုတောင်းနေတယ်လို့ခေါ်ရပြန်တယ်။ဒါကြောင့်ယော့တယ်ဆိုတာလဲဝါရဒပါပဲ
။
ဒါကတော့သမုဒ္ဒနာရသာလို့မိတ်ဆွေထားတဲ့အထာကထာရဲ့ဝါယောဓရဲ့ဣစ္ဆရသကိုပြတဲ့ခံဘုံစာပိုင်းပဲ။ယူရှားတာလှုပ်ရှားတာဝါယောဓရဲ့အလုပ်ပဲ။ဝါယောဓဟာသူ့အားကောင်းရင်တဏှာတဏှာကိုပြုရွှေ့သွားတယ်။ကိုယ်ရမှာကွေးလိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်နဲ့လှုပ်ရှားနေတာတွေဟာဝါယောဓကြီးပဲ။အဲ့ဒါဟာသူ့ကိစ္စသူ့အလုပ်နဲ့ထင်ရှားနေတာတွေပဲ။ဝိပဿနာကိုကောင်းကောင်းအားမထုတ်ဘူးတဲ့အချို့ပုဂ္ဂိုလ်တွေကကြီးတယ်ဆန့်တယ်လို့မှတ်ရင်လက်ရှိပုံသဏ္ဍာန်ပြညတ်တွေထင်းနေမှာပေါ့ညာလမ်းတယ်ဘယ်လမ်းတယ်လို့မှတ်ရင်လဲသီကာယပါဏာပြညတ်ထင်းနေမှာပေါ့အောင်းတယ်ဘိင်းတယ်လို့မှတ်ရင်လဲဘိုင်ပုံသဏ္ဍာန်ပြညတ်ကြီးထင်းနေမှာပေါ့လို့ဒီလိုသူတို့ရဲ့ရှင်ရှင်ရဲ့ကိုပြောကြတယ်အဲဒီလိုပြောတာဟာဒီဘာသာပုဂ္ဂိုလ်အတွက်တော့မှန်တယ်လို့မှတ်မှာပါပဲ။ဒါပေမဲ့လို့သူတို့ထင်တဲ့အတိုင်းပညာကြီးထင်နေမယ်လို့ဆိုတာကတော့မှန်ပါဘူး။ဒီဘာသာမှာပညာလည်းထင်တယ်၊ပရမတ်လှုပ်ရှားမှုလည်းထင်ပါတယ်။ဒီလိုကလည်းပရမတ်လှုပ်ရှားမှုသဘောကလေးကိုသာကြွက်ပြီးရှုရမယ်လို့ညွှန်ပြရတယ်။အဲဒါကလည်းအထုက္ခာသာပုဂ္ဂိုလ်အတွက်တော့မဖြစ်နိုင်တဲ့အလုပ်ပါပဲ။အထုက္ခာသာမှာပညာကိုလုံးလုံးမပြောက်ထားဖို့ဆိုတာဟာလက်တွေ့မှာတော့မပြည့်နိုင်တဲ့အလုပ်ပါပဲ။ပြည့်နိုင်တာကတော့လောကဝါဒအတိုင်းပြည့်နေတဲ့အတွက်ပြီးရှိမှပဲဖြစ်နိုင်ပါလေ။ဒါကြောင့်မြတ်စွာဘုရားကသစ္စာမိတိပဇာနာတိသွားသည်ဟုသိ၏လို့ဒီလိုပြည့်ညဝါဟာရနဲ့ဟောထားတာပဲ။သမိစီတွေကိုယ်ရည်ရှိတော့ပတာရီတွေဆန့်နေရှိတော့ဒီလိုပြည့်ညဝါဟာရနဲ့ပဲဟောထားပါလေ။ဝိထာမတိတိပဇာနာတိတောင်းနေမည်ဟုသိ၏လို့ဒီလိုပရဏဝဟာရတက်တဲ့နဲ့မဟုတ်ပါဘူး။သမှုဒီလိုတိတိပဇာနာတိရွေရှားသည်ဟုသိ၏လို့ဒီလိုလည်းပရဏဝဟာရတက်တဲ့နဲ့မဟုတ်ပါဘူး။အမှန်မှာတော့မြတ်စွာဘုရားကပညာဝဟာရနဲ့ဟောထားတဲ့အတိုင်းတွားတယ်၊ကွေးတယ်၊ဆန့်တယ်စသည်ဖြင့်ပညာဝဟာရနဲ့ရှိနေပေမဲ့လို့ပရိသနာကြီးကရင့်ကျက်လာတဲ့အခါမှာပုံသဏ္ဍာန်ပညာတွေအကုန်လုံးပြောက်ပြီးတော့ တောင်းရင်လို့ရှားတဲ့သဘောတရားဝါတက်တဲ့ခင်ပါလေမိငန်းညာစီရောက်တဲ့အခါမှာသွားတယ်သွားတယ်လို့ရှိနေပေမဲ့လို့ဒီတော့တွေ့လည်းမထင်ဘူးကိုကြီးလည်းမထင်ဘူးဒီနဲ့လှူရှားမှုအဆင်းနဲ့ပါထင်နေတယ်ကိုရဲကိုရဲလို့ရှိနေပေမဲ့လို့လက်ရှိပုံသဏ္ဍာန်လည်းမထင်တော့ဘူးဒီလိုလှူရှားနေတဲ့သဘောသာထင်တယ်အောင်နေပိန်နေလို့ရှိမှနေပေမဲ့လို့ဘိုက်ပုံသဏ္ဍာန်လည်းမထင်ဘူးကိုကြီးလည်းမထင်ဘူးအပြင်မဲ့ရွေ့သွားလိုက်အပြင်မဲ့ရွေ့သွားလိုက်နဲ့ရွေ့ရွေ့ရွေ့ချနေတဲ့သဘောသာထင်တယ်အဲ့ဒါတွေဟာဝါယောဓရဲ့သမှုရဏရတာပါပဲပြီးတော့ရင်းနေရင်းနေဆိုတာတွေလဲလှူကြတာတွေကြီးပဲဒါကြောင့်ရင်းရင်းလှူကြရွေ့သွားရပြီလို့သံဃာကဆိုထားတယ်ပြီးတော့အဘိနိဟာရပစ္စုပ္ပဌာနာလို့မိဆိုထားတဲ့အတိုင်းလူရှိရတဲ့ကိုတွန်းပို့နေသလိုဆွဲဆောင်နေသလိုယောဂီရဲ့ညာနဲ့သင်ပေါ်နေတာဟာဝါယောဓရဲ့ပစ္စုပ္ပဌာန်းပဲ။လက်ကိုကိုယ်ရဲ့ဆန်းတဲ့အခါမှာအတွင်းဘက်ကိုဆွဲဆွဲယူလာသလိုအပြင်ဘက်ကိုတွန်းတွန်းပို့နေသလိုသင်ကြားတယ်။နောက်ကြောင့်နေတဲ့အခါမှာဗာဒီသင်ကြားရသေးတယ်။ညာလမ်းနဲ့ဘယ်လမ်းနဲ့ကြွတယ်၊လှမ်းနဲ့ချတယ်လို့ဒီမှာပြီးလမ်းကြောင်းနေတဲ့ယောဂီမှာဓမ္မရိညာအားကောင်းလာတဲ့အခါကာလကြတော့နောက်ကနေပြီးတွန်းတွန်းပို့နေသလိုပြည့်ချင်းရွေ့ရွေ့ပြီးသွားလိုက်တာလေးတွေဟာမင်းမတန်းကိုထင်ကြပါတယ်ဒီတော့သူကသူ့လိုလိုတွန်းတွန်းပြီးတော့ပို့နေသလိုဆွဲဆွဲပြီးတော့ယူသွားသလိုဖြစ်နေတယ်ယောဂီကဘာမှအာမထုတ်ရပဲသူတော်ကတည်းရွေ့ရွေ့သွားနေတာကလေးဟာသိထင်ကြနေတာပဲတချို့များဒီလိုရှိမှပြီးသွားနေရကကောင်းတာနဲ့အချိန်တွေတောင်းလွန်သွားတာသေးတယ်အခုဒီသာသနာ့ရည်တရားထုံးတဲ့ယောဂီတွေကမှလည်းဒီလိုတွေ့နေတဲ့ပုဂ္ဂိုလ်တွေတော်တော်များများရှိနေပါတယ်။မတွေ့ရတဲ့ပုဂ္ဂိုလ်တွေလည်းဆက်လက်အားထုတ်သွားရင်ဒီလိုတွေ့သွားကြမှာပါပဲ။ဒါကြောင့်သူလိုရာဘက်တွန်းလျက်ဆောင်နေလို့သံဃာကဆိုထားတယ်။သိလို့ရှိရဘက်ကိုတွန်းဖို့ဆွဲဆောင်နေတယ်လို့ထင်ရတာဝါယောဓရဲ့သစ္စုထာမယ်လို့ဆိုလိုပါတယ်။ဥပဌာနာကာရောယောဂီဉာဏ်တဲ့၌သင်ပေါ်သောအချင်းရာသည်ပစ္စုပ္ပဌာနံနာမပစ္စုပ္ပဌာမီတယ်လို့ဆိုထားတဲ့အတိုင်းလူကြမ်းမျိုးရှိမှတဲ့ယောဂီမှာတွန်းပို့နေသလိုဆွဲဆောင်နေသလိုညာနဲ့ထင်ပေါ်လာတဲ့အချင်းရာဝါယောဓရဲ့ပစ္စုပ္ပန်ပဲ။အဲဆောင်ဘုကိုဆိုရမယ်။သူလိုရာပဲတွန်းလျက်ဆောင်သည်ဆို
။သူလိုရာပဲတွန်းလျက်ဆောင်သည်။သူလိုရာပဲတွန်းလျက်ဆောင်သည်။သူလိုရာပဲတွန်းလျက်ဆောင်သည်
။ဝါယောဓာတိမှမြတ်ယောဂီ
ဝါယောဓာတိမပြယောဂီဝါယောဓာတိမပြယောဂီဝါယောဓာတိမပြယောဂီ
ဒီနောက်ဆုံးတိုက်ကတော့ဝါယောဓာကိုရှိရင်ဒီသမုထဲမှာပါတဲ့အတိုင်းသောကန္တမင်းရဲ့လက္ခဏာနဲ့ယင်လည်းသိရမယ်သို့မဟုတ်လူရယူကြတဲ့ရာသနဲ့ယင်လည်းသိရမယ်သို့မဟုတ်လူရဘက်ကိုပြည့်စုံဆောင်တဲ့ပြည့်စုံပဌာန်းနဲ့ရင်လည်းသိရမယ်ဒီသုံးနည်းတည်းကဇနီးနည်းနဲ့သိရမယ်ဒီလိုသိမှသဘာဝကျတယ်အတိမှန်တယ်လို့ဆိုလိုပါတယ်ဒါဖြင့်ဒီလက္ခဏာရသပြည့်စုံပဌာန်းဆိုတာတွေကိုယူစွာကျက်မှတ်ပြီးရှုမှတ်ဖြစ်မှလားလို့အမေးချက်ရှိပါတယ်ဒါလို့မဟုတ်ပါဘူးကျက်မှတ်နေဖို့တော့မလိုပါဘူးဒီကယုံနာကိုစူးစိုက်ပြီးရှုနေရင်အဲဒီယုံနာရဲ့လက္ခဏာကိုလည်းသိနိုင်ပါတယ်သာသာကိုလည်းသိနိုင်ပါတယ်ဒီလိုပဒံကိုလည်းသိနိုင်ပါရဲ့ရေခဲယုံနာကိုရှုပြီးသိရင်လက္ခဏာရသပစ္စုပဒံနဲ့မသိပဲအကြမ်းနည်းဖြင့်သိဖို့ဆိုတာစိတ်ကိုမသိနိုင်ပါဘူးဥပမာမိုးရွာနေတဲ့အခါကောင်းငင်မှာလျှက်စည်းလက်တယ်အဲဒီလျှက်စည်းလက်နေတော့ကြီးမီလို့မြင်တဲ့သူဟာဝင်းငင်နဲ့လက်သွားတာကိုမြင်ရတယ်ဝင်းငင်နဲ့လက်သွားတာဟာလျှက်စည်းရဲ့လက္ခဏာပဲလျှက်ဆိုတာဝင်းနဲ့သွားတာကြီးပဲဒီတော့လျှက်လက်လိုက်တဲ့အခါမှာအမောင်ကြီးပြောက်သွားတယ်။အဲဒါကိုလည်းတွေ့ရတယ်။လျှက်စည်းကအမောင်ကိုဖြောက်တတ်တယ်ဆိုတာဟာလျှက်စည်းရဲ့ရပါပဲ။လျှက်စည်းရဲ့ကိစ္စလျှက်စည်းရဲ့အလုပ်ပဲ။အလင်းရောင်ဆိုတာအမောင်ကိုပြောက်တာကြီးပဲ။ဒါကြောင့်လျှက်လက်နေတော့ကြီးမိတဲ့သူဟာလျှက်ရောင်ကအမောင်ကိုပြောက်တတ်တယ်ဆိုတဲ့လျှက်ရဲ့ရပါကိုလည်းသိသွားတာပဲ။ဒါကလျှက်လက်ပုံချင်းညာကိုလည်းအဲ့ဒီကြီးမိတဲ့သူကသိသွားပါတယ်။လျှက်စည်းကကြည်ကြည်ပဲ၊ဒူဒူပဲ၊ကောက်ကောက်ပဲ၊ဝိုင်းဝိုင်းပဲ၊ဆောက်မြောင်ပဲ။ရံ့ကြည်ကြည်ပဲစသည်ဖြင့်လျှက်လက်ပုံချင်းညာကိုလည်းသိသွားပါတယ်။ ဘသူပဲဖြစ်ဖြစ်တရားစည်းနိုင်နေတော့ကြီးမိရင်အဲဒီလျားရဲ့လက္ခဏာရာသပြစုထာနေကိုသူ့မြင်သွားတာကြီးပါပဲယမနေဘုမလိုပါဘူးဆိုတော့လဲပြမထားတာမဟုတ်တဲ့အတွက်ဝင်းနေတာကလက္ခဏာခေါ်တယ်မောင်ငှောဖြောက်တာကရာသခေါ်တယ်ဝန်သာနာချင်းညာပြစုထာခေါ်တယ်လို့ဒီလိုတော့ခွဲကြပြီးမပြောရပေဘူးအဲ့ဒါတော့သာလိုပါတယ်ဒီနေရာမှာတော့ဘာမှမလိုပါဘူး။အကုန်လုံးပဲသိမြင်သွားပါတယ်။အဲဒါလိုပါပဲ။ယုတ်တရားနာတရားတွေကိုဖြစ်ခဲ့ဖြစ်ခဲ့မှရှုနေရင်သူ့လက္ခဏာနဲ့သူ့ရာသနဲ့သူ့ပြစုပ္ပဌာနဲ့အကုန်လုံးပဲသိသွားပါတယ်။ပြမှန်နေဖို့မလိုပါဘူး။ဒါပေမဲ့ဒါပေကြောင့်ဘုဒ္ဓတာရှိတဲ့အချို့ပုဂ္ဂိုလ်တွေကတော့ဒီလက္ခဏာရတာပြစုပ္ပဌာတွေကိုပြမှန်ပြီးရှုရမယ်လို့ဒီလိုလဲထင်နေကြတယ်။ဒီလိုတော့မဟုတ်ပါဘူး။ပြတ်ထားလို့မှန်နေတာတွေသိနေတာတွေဆိုတာကပညာရဲ့အာယုံအမိပညာတွေလေ။ကိုယ်တည်းကသဘောတရားစစ်တွေမရောက်သေးပါဘူး။သိက္ခာယုံနာတွေကိုသိနေတဲ့ယောဂီမှာတော့ကိုယ်တည်းကတကယ်ဖြစ်နေတဲ့သဘောတရားစစ်တွေကိုလက်နဲ့ကန်ကြည့်သလိုသတိချာချာတွေ့ပြီးသိနေပါလေ။ဒါကြောင့်ပြမှတ်နေဖို့မလိုပါဘူး။ဥမာအားဖြင့်သင်္ကောင်းကြီးကိုတွေ့နေရင်သင်္ယုတ်ကိုကြည့်နေဖို့လိုပါဦးမလား။မလိုတော့ပါဘူး။အဲ့ဒါလိုပါပဲ။ဒါကြောင့်ဝမ်းမိတ်တဲ့ကဖောင်းနာပိန်နာဝမ်းမိတ်တဲ့ကဖောင်းနာပိန်နာတွေကိုဖောင်းလိုက်ပိန်ခဲမှာရှိနေတဲ့ယောဂီဟာဝမ်းမိတ်တဲ့ကတောင်းရင်းကရော့တာကိုလည်းသိရတယ်အဲ့ဒါဝါရောဓရဲ့ဘုဒ္ဓမနလက္ခဏာပဲပြီးတော့အပြင်ဘက်ကိုရွေ့သွားလိုက်အတွင်းဘက်ကိုရွေ့လာလိုက်နဲ့ဒီကြီးကြီးရွေ့သွားနေတာကိုသိရတယ်အဲ့ဒါကသမှုရဏရတာပဲပြီးတော့တဏှာတဏှာတွန့်ပို့နေလို့ဆွဲဆောင်နေလို့အချင်းညာကိုလည်းပြီးရတယ်အဲ့ဒါကအဘိညာရပြစုပ္ပဌာန်းပဲဒီလိုဖြစ်ခိုက်မှရှိုံနဲ့လက္ခဏာစသည်ကိုအမှန်တိုင်းသိနေရင်ပြတ်မှတ်ဖို့လိုပါဦးမလားကိုယ်တိုင်ရှုဖို့အတွက်ဆိုရင်တော့လိုပါဘူးသူတစ်ပါးကိုဟောဖို့ပြောဖို့ဆိုရင်တော့လိုပါလိမ့်ဦးမယ်ပြီးတော့ဗေလာနဲ့ညာလာနဲ့လို့ရှုမှနေရင်လည်းဒီလာနဲ့ဒီလာနဲ့မှာတောင်းနေတာကိုလည်းပြီးရတယ်ဝိဒ္ဓမနလက္ခဏာပဲဒီသာရကူလည်းသိရတယ်အမှုရနာရတာပဲတွန်းတွန်းပို့နေတယ်လို့အချင်းရကူလည်းသိရတယ်ဒီနေရာပြစုပ္ပဌာန်းမယ်ဒီလိုလက္ခဏာရတာပြစုပ္ပဌာန်းနဲ့သိနေတာဟာသဘာဝကြတဲ့အတိမှန်ကန်တဲ့အတိပဲဒီနေရာမှာသိခိုက်ကိုရှုမှယုံတဲ့လက္ခဏာစသည်ကိုသိနိုင်တယ်ဆိုတာကိုကိုယ်တိုင်နဲ့မှတ်သားနိုင်အောင်လက်တွေ့ရှုမှကြည့်ပါအခုနေမှာဆိုရင်ကိုယ်တည်းကပူရာဖြစ်စေနာရာဖြစ်စေညောင်းနာဖြစ်စေကျင်နာဖြစ်စေခုခုတော့သင်ကြနေကြပါလိမ့်မယ်အဲ့ဒါတွေဟာခံခဲ့တဲ့ဒုက္ခဝေဒနာတွေပဲအဲ့ဒီခံခဲ့တဲ့သဘောလေးတွေကိုညာနဲ့ဆွဆိုက်ပြီးတော့ပူတယ်ပူတယ်နာတယ်နာတယ်စသည်ဖြင့်ဥမကြည့်ပါမကောင်းတဲ့အတွေ့အကြုံတွေတွေ့ပြီးတော့ငြင်းခံနေရတာတွေ့ပါလိမ့်မယ်အဲ့ဒါဟာအနိဋ္ဌဖုဒ္ဓဘာနုဝနာလက္ခဏာဒုက္ခလို့မိဆိုထားတဲ့အတိုင်းအတွေ့အကြုံကိုခံစားနေရတဲ့သဘာဝလက္ခဏာပဲအဲဒါကိုဒုရုံနဲ့မှသားရအောင်လို့ဆောင်ဘုတ်ကအတွေ့အကြုံများခံစားရသည်လို့ပြထားတယ်အဲဒီဆောင်ဘုတ်ကိုဆိုကြရမယ်အတွေ့အကြုံများခံစားရသည်
အတွေ့အကြုံများခံစားရသည်အတွေ့အကြုံများခံစားရသည်
အတွေ့အကြုံတွေကိုခံစားနေတာဟာအတွေ့အကြုံတွေကိုခံစားနေရတာဟာဒုက္ခဝေဒနာရဲ့လက္ခဏာပဲအဲဒါကိုပြုနေရုံနဲ့သိနိုင်ပါတယ်ပြီးတော့ဒီခံခဲ့တဲ့ဒုက္ခဝေဒနာဟာသူဖြစ်လာရင်သိအားကိုညှော့သွားစေတာလေဒုက္ခကနည်းနည်းဖြစ်ရင်သိအားဟာလည်းနည်းနည်းညှော့သွားတာပဲဒုက္ခကအပြင်းထန်အများကြီးဖြစ်လာရင်တော့သိအားတွေဟာလည်းအများကြီးညှော့ဆင်းသွားတာတည်းဘယ်လိုစရာထက်သန်နေတဲ့သူဝင်မယ်လို့ကိုယ်ထဲမှာနာကျင်ခံခဲ့တဲ့ဒုက္ခဝေဒနာတွေကအပြင်းထန်ဖြစ်လာရင်တော့စိတ်ဓာတ်ဟာကျဆင်းသွားတော့တာပဲအလုံးပင်မလာပြီးဆုံးမတော့လုံတောင်းမလုံနိုင်တော့အဲဒီလိုစိတ်အားတွေကိုညော့စီတာဟာဗာမယုတ်ဒါနာမိလာပနာရတံလို့မိတ်ဆိုထားတဲ့ဒီဃာယဒုက္ခဝေဒနာရဲ့ရတာပါပဲအဲဒါကိုလည်းစိတ်အားကုန်ခန်းနှူးနှောင်းစေသည်လို့အောင်မို့စီထားတယ်အဲဒါကိုဆိုကြရမယ်စိတ်အားကုန်ခန်းညွန်းသွားစေသည
်စိတ်အားကုန်ခန်းညွန်းသွားစေသည်စိတ်အားကုန်ခန်း
သံဘုံမှာစိတ်ကိုယ်တော်ဗရဏပြုပြီးပြတ်ထားပါတယ်။ဒါကြောင့်တရားကုံနဲ့ညွန်းနှမ်းနဲ့ဆိုမှတော့သူ့စင်မစင်မစေရိတွေလဲအာကုံနဲ့ညွန်းနှမ်းတယ်လို့ယူဖို့ပါပဲ။ပြီးတော့ဒုက္ခဝေဒနာရဲ့ပိစုပ္ပထာကတော့ဓာယိကဘာရာပိစုပ္ပထာနံကိုယ်တည်းကနှိမ့်ဆက်နေတဲ့သဘောအခံခဲနေတဲ့သဘောအနေနဲ့ယောဂီဉာဏ်ထဲမှာရှိရှိထင်ပါတယ်တဲ့ပူတယ်ပူတယ်နားတယ်နားတယ်စသဖြင့်ရှိမှနေရင်အဲဒီဒုက္ခဝေဒနာလေးဟာကိုယ်တည်းကမပြတ်နှိမ့်ဆက်နေတယ်လို့လဲထင်ပါတယ်အခံခဲတဲ့သဘောပဲလို့လည်းပဲထင်ပါတယ်အဲဒါကတော့ဒီကြားလုံးအာကြီးလို့ညီးတောင်မှညီးနေကြသေးတာပဲအဲဒါဆိုလဲကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်လို့သံဘောစီထားတယ်။အဲဆိုရရမယ်။ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည်ကိုယ်ရဲ့နှိမ့်ဆက်ခံခဲ့ခြင်းသည
်ကိုစင်းရဲ့ပြည့်မြဲမြာယောဂီ
ကိုစင်းရဲ့ပြည့်မြဲမြာယောဂီကိုစင်းရဲ့
ကိုယ်ရဲကအခံခဲနေတဲ့ဒုက္ခဝေဒနာကိုပြစ်ခိုက်မှရှုမှတ်နေရင်တွေ့ဆိုးတွေနဲ့တွေ့ပြီးစဉ်စဉ်ရဲရဲခံစားနေရတယ်ဆိုတော့သူ့လက္ခဏာကိုလည်းသိတယ်ဒီအားကိုရော့စေရတယ်ဆိုတော့သူ့ရသူ့ရပါကိုလည်းသိတယ်ကိုယ်ရဲကမခံအောင်နှိမ့်ဆက်နေတဲ့အခံခဲတာလေးပဲလို့သူပြုစုထံကိုလည်းပြီးတယ်အဲ့ဒါဟာယောဂီတွေပြင်းရလာမှမယ်ဒီတိုင်းပဲသိရမယ်လို့ဆိုလိုပါတယ်စိတ်ကိုလည်းလက်တွေ့ရှိမှကြည့်နိုင်ပါတယ်စိတ်ဆိုတာဟာအာယုံကိုသိရတယ်ကြံစည်ရတယ်ဒါကြောင့်ဒီကုသင်္ကကြံစည်နေတာတွေဟာစိတ်ပဲအဲ့ဒီစိတ်ကိုဒီတိုင်းဖြစ်တိုင်းသိကူးတယ်စဉ်းစားတယ်ကြံတယ်ပြီးရစသည်ချင်းရှုမှတ်ကြည့်ပါ။အာရုံစီကိုသွားတဲ့သဘောအာရုံကိုသိတဲ့သဘောပဲလို့တွေးရပါလိမ့်မယ်။အဲ့ဒါဟာဝိသနာလက္ခဏာစိတ်တံလို့မိဆိုကြရဲ့စိတ်ရဲ့လက္ခဏာပါပဲ။စိတ်တိုင်းစိတ်တိုင်းအာရုံကိုသိရတာကြီးပဲ။မြင်တဲ့စိတ်လည်းအာရုံကိုသိတာပဲ။ကြားတဲ့စိတ်နားတဲ့စိတ်သာသီးတဲ့စိတ်ဒီသီးတဲ့စိတ်ကြံသီးတဲ့စိတ်အဲ့ဒါတွေလည်းအာရုံကိုသိတာကြီးပဲ။စိတ်ဆိုရင်အာယုံသိခြင်းသဘောရှိတာကြီးပဲဒါကြောင့်အာယုံသိတော့သဘောရှိပြီလို့သံဃာကသိထားတယ်။အဲဒါလို့ဆိုရမယ်။အာယုံသိတော့သဘောရှိသည်
။အာယုံသိတော့သဘောရှိသည်။အာယုံသိတော့သဘောရှိသည်။အာယုံသိတော့သဘောရှိသည်
။ကောင်းကောင်းအလားရှိသွားရသည်ဆို
။ကောင်းကောင်းအလားရှိသွားရသည်။သောသောအလားရှိသွားတတ်သည်သောသောအလားရှိသွားတတ်သည
်လူစုလူဝေးနဲ့အလုပ်လုပ်ရမှာခေါင်းဆောင်ပုဂ္ဂိုလ်ကစိတ်ဆောင်ပြီးလုပ်ရတယ်စိတ်ကလည်းအဲ့ဒီခေါင်းဆောင်လိုပါပဲသောက်ရရမှာသင်္ခါရဲအာယုံကိုစိတ်ဆောင်ပြီးတော့ပြီးပြီးသွားတယ်မျက်စိမှာအသိထင်လာရင်စိတ်ကရှင်းဥစွာမြင်ပြီးသွားတယ်ပြီးတော့မှနောက်လိုက်နေနဲ့အာသာမှုမသားမှုတမဲမှုမြစ်တဲမှုပြင်းမာမှုဒီညုံမှုအစရှိတဲ့သဘောတရားတွေကအဲ့ဒီရလို့သာဆင်ခြားဖြစ်ပေါ်လာကြတယ်။နာမအပန်းထင်လို့ယာတိယာစသည်မှလည်းဒီတိုင်းပါပဲ။စိတ်ကရှည်သွားနေနဲ့သိပြီးသွားတာကြီးပဲ။ဒီကုကြံစီရမှာဆိုရင်သာသီးထင်ရှားပါသေးတယ်။ယောဂီကဖောင်းနေပိန်နေစသည်ချင်းမပြတ်ရှိမှနေခြင်းမှာဒီကုကြံစီမှုဖြစ်ပေါ်လာတယ်။ဒီကုကြံလေးမှာဖြစ်ပေါ်လာတယ်အဲဒီလိုဖြစ်ပေါ်လာရင်အဲဒီစိတ်ကိုလည်းရှင်းမှရတယ်ဒီစီချင်းရှင်းမှုရှင်းမှုရင်ဒီချိန်တည်းနဲ့အဲဒီစိတ်ကူဟာပြတ်ဆဲသွားတယ်ဒီစီချင်းမရှင်းမှုရင်တော့မြစ်တဲမှုလိုချင်မှုအစရှိတဲ့နောက်လိုက်သဘောတရားတွေတော်တော်များများဆက်ပြီးဖြစ်သွားတာကိုတွေ့ရတယ်ဒါကြောင့်ယောဂီကစိတ်ဟာကောင်းဆောင်ရှိသွားလို့တတ်တယ်လို့ဒီလိုသိရတယ်အဲဒီလိုသိတာဟာစိတ်ကိုပုပ္ပိင္မာရတာနဲ့သိသွားတာပါပဲဓမ္မဗလာပါဠိတော်မှာစိတ်ကိုမနောပုဗ္ဗင်္ဂမဓမ္မလို့ဟောထားပါတယ်ဓမ္မအသိနာတရားတော်သည်မနောပုဗ္ဗင်္ဂမစိတ်လင်းရှိသွားရှိကြပါတယ်တဲ့ဒါကြောင့်စိတ်ကိုဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးရှုမှတ်နေရင်ဘ ဝါယုံစီဖြုတ်ကနေရောက်သွားလိုက်ဒီအောင်စီဖြုတ်ကနေရောက်လာလိုက်နဲ့ဒီကလေးကစိတ်ဆောင်စိတ်သာဖြစ်နေတာကိုသင်ကြားတွေ့ရပါတယ်ပြီးတော့သန္ဓေနာပစ္စုပ္ပဌာနာအစင်မပြသစ္စာတိအနေအားဖြင့်သင်တော်ချင်းရာရှိတယ်လို့မိန့်ဆိုထားတဲ့တရားစကားရစိတ်ရဲ့ပစ္စုပ္ပဌာန်ကိုလည်းသင်ကြားသိရတယ်ဒီလိုငါတော့ဘာနဲ့ပိန်နဲ့စသဖြင့်ပြရှိမှနေရင်တခါတည်းအစိတ်ကပြင်းထွက်သွားတယ်အဲဒီစိတ်ကိုရှုလိုက်တော့သူကပျောက်သွားတယ်ပြီးတော့လည်းအခြားစိတ်တစ်ခုကဆက်ပြီးတော့ဖြစ်ပေါ်လာကြတယ်အဲဒီစိတ်ကိုလည်းမှလိုက်တော့ပျောက်သွားကြတယ်။ဒီတော့လည်းနောက်စိတ်တစ်ခုကပေါ်လာကြတယ်။ဒီလိုစိတ်အစဉ်စဉ်ဆက်ပြီးဖြစ်နေတာကိုတခါတရံမှာတော်တော်များများပဲရှုမှတ်ရပါတယ်။ဒီတော့ယောဂီကဒီလိုသဘောကျသွားရပါတယ်။စိတ်ဆိုတာဟာတခုချင်းဆက်ကဆက်ကမပြတ်ဖြစ်နေတဲ့သဘောတရားပဲ။ဒီစိတ်တစ်ခုတစ်ခုကပျောက်သွားရင်နောက်စိတ်တစ်ခုတစ်ခုကချက်ချင်းဆက်ဆက်ပြီးတော့မပြတ်ဖြစ်နေတာပဲလို့ဒီလိုသဘောကျသွားရပါတယ်။အဲဒါဟာစိတ်ရဲ့သန္ဓေနာပစ္စုပ္ပန်ကိုကိုယ်တိုင်တွေ့ကြည့်တာပါပဲဒီလိုကြည့်တဲ့ယောဂီကသူတို့ကလေးအကြောင်းကိုကောင်းကောင်းသဘောပေါက်သွားပါတယ်ပြီးရဲဆိုတာလည်းဘာမှမထူးဆန်းဘူးအခုမှသိနေရတဲ့စိတ်ကလေးတစ်ခုတစ်ခုချုပ်ချောက်သွားတာမျိုးပဲလို့သဘောပေါက်သွားတယ်ဘဝတည်းဖြစ်တယ်ဆိုတာလည်းယခုမှသိရတဲ့စိတ်ကလေးတစ်ခုတစ်ခုရှင်းစိတ်နဲ့ဆက်စပ်ပြီးဖြစ်ပေါ်လာတာမျိုးပဲလို့ဒီလိုသဘောပေါက်သွားတာပါတယ်အဲဒီသာနာနာသစ္စုပ္ပဌာန်ကိုလည်းတူတူနဲ့မှတ်ရအောင်ဒီစိတ်နဲ့သာထထဖြစ်ပြီးလို့သံဃာ့ကလေးစီထားတယ်။အဲအဲ့ဒါကိုဆိုရမယ်။ဒီစိတ်နဲ့သာထထဖြစ်ပြီး
။ဒီစိတ်နဲ့သာထထဖြစ်ပြီး။ဒီစိတ်နဲ့သာထထဖြစ်ပြီး။ဒီစိတ်နဲ့သာထထဖြစ်ပြီး
။စိတ်တရားမှတ်သားမြတ်ယောဂီ
ဆိုစိတ်တရားမှတ်သားမြတ်ယောဂီစိတ်တရားမှတ်သားမြတ်ယောဂီစိတ်တရားမှတ်သားမြတ်ယောဂီ
စိတ်ဆိုတာလက္ခဏာအချင်းအာယုံကိုပြီးရတဲ့သဘောပဲသာသာအချင်းခေါင်းဆောင်ဖြည့်သွားရတဲ့သဘောပဲသစ္စာပဒအချင်းရှင်းအောင်မပြဆက်ဆက်ပြီးဖြစ်နေတဲ့သဘောပဲလို့ဒီလိုမှတ်သားထားရမယ်လို့ဆိုလိုပါတယ်ဒီကယုံနာကိုစူးစိုက်ပြီးရှုနေရင်ပြမှတ်မထားတော့လဲလက္ခဏာရတာပစ္စုပ္ပန်နဲ့သဘောမှန်ကိုသိနိုင်ကြောင်းယုတ်တရားတွေကဝါယောဓာတ်ကိုပုံစံထုတ်ပြီးတော့ရှင်းပြခဲ့ပြီ။နာမ်တရားတွေကလည်းဒုက္ခဝေဒနာနဲ့စိတ်ကိုပုံစံထုတ်ပြီးရှင်းပြခဲ့ပြီ။အဲဒီပုံစံထုတ်ပြတဲ့ဝါယောယုတ်ဒုက္ခဝေဒနာနဲ့စိတ်များလိုပဲဉာဏ်နဲ့ယုတ်တရားနာမ်တရားတွေကိုလည်းဖြစ်ခိုက်မှစူးစိုက်ပြီးရှုရင်လက္ခဏာရတာပစ္စုပ္ပန်နဲ့သဘောမှန်ကိုသိနိုင်တာကြီးပါပဲ။ဒီကလည်းအတုက္ခကယောဂီကတော့ဒီယုံနာဥပါရณะခန္ဓာတရားတွေကိုအခုပြောခဲ့တဲ့လက္ခဏာရတာပစ္စုပ္ပန်နဲ့လောက်သာသိနိုင်ပြီးနိုင်ပါသေးတယ်။ဝိပါဒနာရဲ့အရှင်မူလဖြစ်တဲ့နာမရူပါရိစ္ဆာပစ္စယပိကညာအဆင့်မှာတော့ဒါလာဟုတ်ပဲပြီးလို့လိုပါတယ်။အစဉ်တိုင်းရှုလို့သမထညာအစရှိတဲ့ဝိပါဒနာညာအစ်တွေရောက်တဲ့အခါကျတော့အနိစ္စဒုက္ခအနတ္တသဘောတွေကိုလည်းအမှန်တိုင်းသိရပါတယ်။အဲဒီလိုသိဖို့လည်းလိုပါတယ်။အဲဒီလိုသူစဉ်းစားလိုက်ဒီဥပါရณะခန္ဓာ၅ပါးယုံနာတရားတွေကိုကျွရမယ်ဆိုတာကိုရည်ရွယ်ပြီးတော့ဇွဲလန်းနိုင်ရာ၅ခန္ဓာမှန်စွာကျွရဖြစ်သည်လို့ဆောင်းဖို့မှာဆိုထားတယ်ဒါကအရေးကြီးတယ်နော်ပေါ်ပေါ်လေးမအောင်မင်းနဲ့ဝိပါဒနာညာဖြစ်အောင်ကျွရင်ဥပါရณะခန္ဓာ၅ပါးကျွရတယ်အဲ့ဒါကိုငြင်းငြင်းမှတ်ထားရမယ်ဥပါရณะခန္ဓာ၅ပါးကျွရဆိုတာကလည်းဥပါရณะခန္ဓာ၅ပါးရှိရဆိုတာကတော့နားလည်လောက်ပါပြီ။ဒါတော့မေးစရာကပေါ်လာကြတယ်။အဲဒီဥပါရณะခန္ဓာတွေကိုရှိရတာဟာဘယ်ကျိုးရအောင်ရှိရတာလဲ။ဒါတော့ကာလအားဖြင့်အတိတ်ကိုရှိရတာလား၊အနာဂတ်ကိုရှိရတာလား၊ပစ္စုပန်ကိုရှိရတာလား၊ကာလသုံးပါးမှအလွတ်ကာလဝိမုတ်ကိုရှိရတာလား၊ဘယ်ခါရှိရတာလဲလို့ဒီလိုမေးစရာရှိပါတယ်။ဒါကြောင့်ဒီချက်တွေကိုပြုဖို့ရအောင်လို့ဘေကျူငါထုခန္ဓာဘေခါရှိရပါသနည်းလို့မိဘတို့ထုတ်ထားတယ်အဲ့ဒါကိုဆိုကြရအောင်ဘေကျူငါထုခန္ဓာဘေခါရှိရပါသနည်းဆို
ဘေကျူငါထုခန္ဓာဘေခါရှိရပါသနည်းဘေကျူငါထုခန္ဓာဘေခါရှိရပါသနည်းဘေကျူငါထုခန္ဓာ
ဒီသံဃာထဲမှာဘယ်ကျိုးမှရှိရပါသလဲ။ဘယ်ခါမှရှိရပါသလဲလို့အမင်းတစ်ချက်ပါဝင်နေတယ်။ပထမအမင်းရဲ့အလိုက အဲ့ဒီဥပါရဏခန္ဓာတွေဥပဒနာရှိတာလောကကြီးပေါ်ရေးချမ်းသာရေးအတွက်လားယောဂဝေဒနာပြောင်းအောင်လို့ရှိရတာလားအကြာမြင်ပေါက်အောင်လို့ရှိရတာလားကောင်းမြင်ပြမြင်ရှုတကောဣတိပါတွေနဲ့ပြည့်စုံအောင်လို့ရှိရတာလားဘယ်ကျိုးအတွက်ရှိရတာလဲလို့ဒီလိုမေးလိုပါတယ်ဝိပဒနာရဲ့မူလရည်ရချက်ကတော့အဲ့ဒီဖော်ပြခဲ့တဲ့အကျိုးတွေအတွက်မဟုတ်ပါဘူးမရည်ရွယ်ပါဘူးဒါပေမဲ့အကျိုးပုဂ္ဂိုလ်ရဲ့မှာဝိပဿနာရှုတာနဲ့အကြီးအကျယ်ယောဂဝေဒနာတွေတောက်သွားတာလည်းရှိပါတယ်။ဘုရားလက်ထက်တော်ကာလစီကဆိုရင်ဝိပဿနာရှုတာနဲ့မဲ့ဖို့ရောက်သွားတဲ့အခါမှာမဲ့ဖြင့်ပြီးတဲ့အဘိညာဉ်တွေနဲ့ပြည့်စုံပြီးတော့သွားကြတာလည်းရှိပါတယ်။အဲဒီအဘိညာဉ်နဲ့ပြည့်စုံသွားတဲ့ပုဂ္ဂိုလ်ရဲ့မှာဒိဗ္ဗစိတ်ကိုဒိဗ္ဗသောတာအဘိညာဉ်ရဲ့အစွမ်းနဲ့အကြာမြင်တွေလည်းပေါက်နေပါတယ်။အိဒီဝိရအဘိညာဉ်အစွမ်းနဲ့သံဃာဉာဏ်မြေချို့တကောဣတိပါဒတွေလည်းပြည့်စုံပြီးနေပါတယ်။လူကလာမှာလဲပါရမီထိုးတဲ့သူတွေမှာအဲ့ဒီလိုပြည့်စုံဖို့အကြောင်းကတော့ရှိပါတယ်ဒါပေမဲ့ဝိပဿနာရဲ့မူလရည်ရချက်ကတော့အဲ့ဒီအကျိုးတွေကိုရဖို့မကြီးပဲပါဘူးလူရဲ့မူလရည်ရချက်အကျိုးကတော့အပြည့်ဆောင်ဖို့ကြတော့ပေါ်လာပါလိမ့်မယ်ဒုတိယအမေရဲ့လူကတော့ဘုရားပြောခဲ့တဲ့အတိုင်းပါပဲဒီကြည့်ထုတ်ပြီးအတိတ်တရားဟောင်းတွေကိုပြန်လေးစဉ်းစားပြီးရှုရမှာလားမပြည့်သေးတဲ့အနာဂတ်တရားကိုမျှော်သွေးပြီးရှုရမှာလားဒီစေပစ္စုပန်တရားကိုရှုရမှာလားတကယ်ဖြစ်ဘူးလားလဲမဟုတ်ဒီစေလဲမဟုတ်ရှင်းလက်တာလဲမဟုတ်ပါပဲသာဝေကျမ်းဂန်အရမှတ်သားထားဘူးတဲ့ယုံနာသဘောတရားတွေကိုမှတ်သားသေးတော့ပြီးရှုရမှာလားလို့ဒီလိုဆိုလိုပါတယ်အဲဒီအမင်းနည်းရကိုမစွဲဖို့ရာဖြစ်စေမှာမှန်စွာရှုရပါသတည်းလို့ဖြေထားပါတယ်အဲဒါကိုဆိုကြမစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်ဆို
မစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်မစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည်မစွဲဖို့ရာဖြစ်စေမှာမှန်စွာရှိရပါသည
်ဒီဖြစ်ဆောင်မှုထဲမှာလည်းဖြစ်ခြင်းရဲ့နှစ်ခုပါနေတယ်မေဆောင်ဘုရားဘယ်ကျိုးငါရှိရပါသလဲဆိုတဲ့ပထမအမေးကိုဒီဒီဆောင်ဘုရားမစွဲဖို့ရရှိရပါတယ်လို့ပြထားတယ်ဟုတ်တယ်ဝိပဿနာကင်းနေတဲ့ပုဂ္ဂိုလ်တွေမှမြင်တိုင်းကြားတိုင်းတွေ့တိုင်းသိတိုင်းပေါ်လာတဲ့ယုံနာတွေကိုတဏှာနဲ့လည်းသာပြီးဆွဲလာနေကြတယ်ဒိဋ္ဌိနဲ့လည်းထင်မှားပြီးဆွဲလာနေကြတယ်ငြဲတဲ့အနေချမ်းသာတဲ့အနေငါးကောင်းတရားကောင်းအနေနဲ့လည်းဆွဲလာပြီးနေကြတယ်ဒါကြောင့်အဲဒီလိုဆွဲလာမှုတွေဖြစ်ခွင့်မရပဲကျင့်ကြံသွားအောင်လို့ဝိပဿနာရှိရတာပဲ။ဒါဝိပဿနာရဲ့မူလရည်ရွယ်ချက်ပါပဲ။မကျူးမိရင်ဆွဲလန်းပုံ၊ကျူးမိရင်ဆွဲလန်းကင်းသွားပုံတွေကိုတော့နောက်ဆောင်ပုံများကြမှာပြင်ပြီးပြောဦးမယ်။ပြီးတော့အမေးဆောင်ဘုကဘယ်ကရှိရပါသလဲဆိုတဲ့ဒုတိယအမေးကိုဒီဖြေဆောင်ဘုမှာဒီသေးမှာရှိရပါတယ်လို့ဖြေထားတယ်။ဒီဖြေစကားဖြင့်ဒိတ်ကိုလည်းမရှိရဘူး၊နာရကိုလည်းမရှိရဘူး၊ကာရမုကိုလည်းမရှိရဘူး။ဒီစေပိစုပန်တရားကိုသာရှုရတယ်လို့ဆိုလိုပါတယ်။ဒါကလည်းပိစက်ခဝိပဿနာကိုသာယူရပါတယ်။ဥမာနာဝိပဿနာအရာမှာတော့အတိတ်အနာကကာလဝိမုတ်တွေကိုလည်းရှုရတာပါပဲ။ယခုအဲ့ဒါကိုရှင်းပြအောင်မယ်။ဝိပဿနာဆိုတာပိစက်ခနဲ့အနုမာနာနှစ်မျိုးရှိတယ်။တကယ်ဖြစ်ပေါ်လာတဲ့ယုတ်တရားနာတရားကိုသဘာဝလက္ခဏာ၊နေစလက္ခဏာစသည်ဖြင့်သူပြီးမျက်မှောက်တွေ့တဲ့ညာကိုသစ္စကဝိပဒနာခေါ်တယ်။အဲဒီလိုမျက်မှောက်တွေ့သိကြည့်တဲ့အခါမှာမျက်မှောက်မတွေ့ရတဲ့အတိတ်အနာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်ပဲလို့နီးနီးပြီးမှတ်စရှုတာကိုအနုမာနဝိပဒနာခေါ်တယ်။ဒါကြောင့်ဒီတို့ရင်းနဲ့မှအာရမဏအနှယေနဥဘောဧကဝဝသနာဆိုတဲ့ဒီသံမီရာမဲပါဠိကိုဒီလိုဖွင့်ပြထားပါတယ်။သစ္စကတော့ဒိဋ္ဌသာအာရမဏသာမြမောင်မြညာကြီးတော်ပစ္စုပန်အာယုံတို့အနွားရေနာနုကမဏိနာဆင်လိုက်တဲ့ဖြင့်ယထာဣဒမြမောက်တူရသောဤသင်္ခါရကဲ့သို့ယထာထောဒူတိဒေဝိသင်္ခါရကတံဘိသိတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းရက်ခဲ့လေသည်နာဒေဝိသင်္ခါရနာဒေဝိဘိသိတတိတိနာဂကာလ၌လည်းပြည့်လတဟူ၍ဧဝံဤသို့ဥပိန်နံမြမောက်တွေ့ရမတွေ့ရသောအာယုံနှမျိုးတို့ကိုဒီကသဘာဝင်းနေပါဩဒါပနံယက်ချင်းသဘောတူသောအခြင်းသာလျှင်ပိုင်းခြားခြင်းပဲလို့ဖွင့်ပြထားပါတယ်။ပြုပြီးမျက်မှောက်တွေ့သည့်ဉာဏ်ကိုသစ္စကဝိပဿနာခေါ်တယ်။သ အဲဒီလိုမြတ်မောသူသိကြည့်တဲ့အခါမှာမြတ်မောမတွေ့ရတဲ့အတိတ်နာကအလုံးစုံသောတရားတွေကိုလည်းဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကြည့်မယ်လို့ညှိပြီးမှန်းဆရှုတာကိုအနုမာနဥပဒနာခေါ်တယ်။ဒါကြောင့်ဝိတ္တရိမေမှာအာရမဏအနွဲ့ရေနာဥဘောဧကဝဝထနာဆိုတဲ့ဒီသံမီတာမဲပါဠိကိုဒီလိုဖွင့်ပြထားပါတယ်။သစ္စကတော်ဒိဋ္ဌသာအာရမဏသမြတ်မောမြင်ရပြီးတော့ပြစ္ဆုတ်ပါအာယုံတို့အနွဲ့ရေနာနုဘမနေနာဆင်လိုက်တဲ့ဖြင့်ယထာဣဒံမျက်မှောက်တွေ့ရသောဤသင်္ခါရကဲ့သို့ယထာထို့ဒုတိယတိသင်္ခါရကတံပိစေတာအတိတ်ကာလ၌လည်းသင်္ခါရတရားပေါင်းပြည့်ခဲ့လေသည်နာတေတိသင်္ခါရအနာတေတိပိစေတိတိနာဂကာလ၌လည်းပြည့်လတ္တဟု၍ဧဝံဤသို့ဥပိဏံမျက်မှောက်တွေ့ရမတွေ့ရသောအာယုနှမျိုးတို့ကိုဧကသဘာဝိနေဝဩဒါပနံပြည့်ချင်းသဘောတူသောအခြင်းသာလျှင်ပိုင်းခြားခြင်းပဲလို့ဖွင့်ပြထားပါသည်ဝိတ္တိမေစကားရမှာဝိသက်ခါတော်ဒိဋ္ဌသာမျက်မှောက်မြင်တယ်လို့ဟိုတဲ့အတွက်အဲဒီလိုမျက်မှောက်မြင်တဲ့ဉာဏ်ကိုသစ္စကဝိပဿနာလို့ခေါ်ရတယ်ပြီးတော့အဲဒီမျက်မှောက်မြင်ပြီးကိုအစဉ်လာပြီးတော့အတိတ်နာဂသင်္ခါရကိုနိဒုပိုင်းခြားတယ်ဆိုတာအနုမာနအပြည့်မှားစပြီးရှိတာပဲဒါကြောင့်အဲဒီလိုရှိတဲ့ဝိပဿနာကိုအနုမာနဝိပဿနာလို့ခေါ်ရတယ်ဒီနေရာမှာအထူးသတိပြုကြကတော့ဒီနုမာနဥပါဒနာဆိုတာသစ္စကအားဖြင့်မျက်မှောက်မြင်ပြီးမှဖြစ်နိုင်တယ်။မျက်မှောက်မြင်သေးပါပဲနဲ့မှန်းဆရှုလို့တော့မဖြစ်နိုင်ဘူး။အဲ့ဒါကိုအထူးသတိပြုထားကြရမယ်။သစ္စကအားဖြင့်မျက်မှောက်မြင်ပြီးမှအနုမာညာညာစစ်ဖြစ်နိုင်တယ်ဆိုတာကိုသထာဝတ္ထုတက္ကရာစကားဖြင့်လည်းသင်ကြားပါလေ။ဧကသင်္ခါရသာတိတခုသောသင်္ခါရဤသောလေ။အနေစာတရားမမြဲသည့်အဖြစ်ကိုဒိဋ္ဌာယမြညာတိရှိသောဒါရီသင်္ခါရနေစာတိအလုံးစုံသောသင်္ခါရတို့မြဲကုန်ဟု၍အဝါသေးသေးသူကျွင်းသောမမြင်ရသောသင်္ခါရတို့၌မြရတော်မနစီကာရောမိမိသောအာဖြင့်နှလုံးသွင်းရှိခြင်းသည်ဟောတည်ဖြစ်ပါれဒါကကထာဝတ္ထုထားတာပဲဘုရားကပြောခဲ့တဲ့အနုမာနဝိပဿနာနဲ့ဒီကနေရဝိပဿနာအဲဒီကနေရမနစီကာရဆိုတာဟာသဘောအချင်းအတူတူပါပဲသစ္စကအနုမာနအကြောင်းတွေကိုပြောနေရတာနဲ့စကားကအဆက်ပြတ်သွားတယ်။ကဲအခုအတိတ်နာကကာလဝိမုတ်ကိုမရှိရဘူးဆိုတဲ့စကားကိုပြန်ရှင်းပြအောင်လို့အတိတ်နာကကိုဘာကြောင့်မရှိရသလဲလို့ဆိုတော့အတိတ်နာကတရားကိုရှုရင်သဘောမှအတိုင်းနဲ့မသိနိုင်ဘူး။ရှုတော့လည်းကိလေသာငြိမ်းမှုမရှိဘူး။အဲဒါကြောင့်မရှိရတာပါပဲ။ဆက်ပြီးတော့ရှင်းပြအောင်မယ်။အတိတ်တရားဆိုတာဒီဘဝကဒီစီဘဝတွေကသိခဲ့ဘူးတာတွေကိုဆိုရင်လုံးလုံးကိုမသိနိုင်တော့ပါဘူးဘူးဘဝမှာလဲငယ်ရွယ်စဉ်ကသိခဲ့တာတွေဆိုရင်မသိတာကပဲများပါတယ်အဲဒီတော့အဲဒီလိုတိတ်တရားတွေကိုရှုလို့သဘောလက္ခဏာအဖြစ်အမှန်အတိုင်းဘယ်လိုလုပ်ပြီးသိနိုင်ပါမလဲမသိနိုင်ပါဘူးမကြမ်းမီကမြင်ခဲ့ကြားခဲ့သိခဲ့တာလေးတွေကိုတော့ပြန်ပြီးဆင်ခြင်လိုက်ရင်ပေါ်လာနိုင်ပါလေဒါပေမဲ့အဲဒီလိုဟာတွေကလည်းငါမြင်ခဲ့တယ်ငါကြားခဲ့တယ်ငါကြံခဲ့တယ်ဘုရုံးကမြင်ခဲ့တာလဲငါပဲသူဆင်ခြင်နေတာလဲငါပဲစသည်ဖြင့်ငါကောင်နေနေပဲဆွဲလန်းပြီးတော့မှတ်ပုံတင်ပြီးဖြစ်နေပါတယ်ငဲတဲ့အနေချမ်းသာတဲ့နေအားဖြင့်လဲဆွဲလန်းပြီးမှတ်ပုံတင်ပြီးဖြစ်နေပါတယ်ဒါကြောင့်အဲ့ဒါတွေကိုခုမှပြန်ရှုဝင်မယ်လို့သဘောတရားအနေနဲ့မထင်တော့ဆွဲလန်းပြီးဖြစ်နေတဲ့အတွက်အဲ့ဒီဆွဲဟာလည်းမပြောင်းနိုင်တော့ပါဘူးသုတမယစင်တမယညာဖြင့်ယုံနာသဘောတရားများပဲလို့ရှုနေပေမဲ့လို့တစ်ဖက်ကမူလဆွဲလာတဲ့အတိုင်းငါပဲငါပဲစသည်ဖြင့်ရှင်မလျက်ပဲရှိနေပါတယ်ဒါတော့မမြဲဘူးလို့ဥပဒနာကရှုလိုက်ရင်တစ်ဖက်ကမြဲတယ်လို့ပေါ်လာလိုက်ရင်ရှင်ရဲ့လို့ရှုလိုက်ရင်တစ်ဖက်ကချမ်းသာတယ်လို့ပေါ်လာလိုက်ရင်အနတ္တလို့ရှုလိုက်ရင်တစ်ဖက်ကအတ္တပါလို့ပြောလာလည်းရင်းနဲ့ကိုယ်တယောက်တည်းအငင်းခုံတွေဖြစ်နေတာလေနောက်ဆုံးကြတော့သူ့တာကလည်းနိုင်မရပါဘူးမူလကသွေလန်းမိတာအတိုင်းသာအတ္တိဖြစ်ပြီးတော့နေတတ်ပါတယ်အခုပြောခဲ့တဲ့အတိုင်းသွေလန်းမိတဲ့တရားကိုရှုခြင်းဖြင့်သဘောမှန်းလည်းမသိနိုင်ဘူးအသွေလန်းကိလေသာကိုလည်းမြင်စေနိုင်ဘူးဒါကြောင့်အတ္တိတရားကိုမရှုရတာတဲ့အနာဂတ်တရားဆိုတာကတော့မဖြစ်ပေါ်လာသေးလို့ ဘယ်တော့ဖြစ်မယ်လို့လည်းအတိအကျမသိနိုင်ဘူး။ဘယ်လိုဖြစ်မယ်ဆိုတာကိုလည်းအတိအကျမသိနိုင်ဘူး။ပြီးတော့နောက်ခါမှဖြစ်မဲ့တရားတွေကိုစောစောကကြိုတင်ပြီးရှုထားပေမယ်လို့နောက်တကယ်ဖြစ်ပေါ်လာတဲ့အခါကာလကြတော့မရှုမိရင်တဏှာဒိဋ္ဌိကိလေသာတွေကဆွဲလာအောင်မှာပဲ။ဒါကြောင့်အနာဂတ်ကိုသုတမြစိန္ဒမြနဲ့မှတ်စပြီးရှုတာသဘောမှလည်းမသိနိုင်ဘူး။အစွဲလမ်းကိလေသာကိုလည်းမငြင်းစင်နိုင်ဘူး။ဒီတော့အမှန်လည်းမသိကိလေသာကိုလည်းမငြင်းစင်နိုင်တဲ့အတွက်အနာဂတ်တရားကိုလည်းမကြည့်ရတာတဲ့။ကာလဝိမုတ်ဆိုတာကတော့မိမိတဏ္ဍသူတစ်ပါးတဏ္ဍမှာဖြစ်ခဲ့ပြီးလည်းမဟုတ်ဖြစ်စေလည်းမဟုတ်တကယ်ဖြစ်လက်တန်လည်းမဟုတ်ပါပဲနဲ့သုဒ္ဓစိန်နာများဖြင့်ဆင်ញင်တွဲစားပြီးရှုနေတဲ့တရားတွေပါပဲ။အဲဒါကိုသူတို့ကြာစဉ်းစားကြည့်ရင်သာဂံပေတံပါရိခန့်ငါညာညာရှိတော်လဲအမိပညာအာဃာရပညာတန်ထာနာပညာတွေဖြစ်နေကြောင်းသင်ကြားတွေ့ရတယ်အခုပဲစဉ်းစားကြည့်ပါလူတယောက်ကယုတ်အနေစာယုတ်အနေစာလိုပဲဖြစ်ဖြစ်ယုတ်တရားဒီခဏမစဲတပွဲပွဲဖြစ်ပြနေသည်ခဏမစဲတပွဲပွဲဖြစ်ပြနေလို့မမြဲမမြဲလိုပဲဖြစ်ဖြစ်သင်ញင်ပြီးရှုနေတယ်ဆိုတော့အဲ့ဒီလေရှုနေတဲ့ယုတ်ဟာဘယ်ကယုတ်လဲတကယ်ဖြစ်မှုတဲ့ယုတ်လားတကယ်ဖြစ်နေစေယုတ်လားတကယ်ဖြစ်မဲ့ယုတ်လားမိမိတဏှာကယုတ်လားသူတစ်ပါးတဏှာကယုတ်လားမိမိတဏှာကဆိုရင်ခေါင်းထဲကယုတ်လားကိုယ်ထဲကယုတ်လားလက်ထဲကယုတ်လားခြေထဲကယုတ်လားဘယ်ဘူရွာရကယုတ်လားသောတာရွာရကယုတ်လားစသည်ဖြင့်မိညာစစ်ဆေးကြည့်ပါဘယ်ကယုတ်မှမဟုတ်ပါဘူးအမှုပညာစသောသိကုအာယုညဖြစ်နေပါတယ်အဲဒီလိုဖြစ်နေကြောင်းသင်ကြားပါလိမ့်မယ်ဒါကြောင့်ဒါလာဝိမုတ်ကိုလည်းမရှိရတာပါပဲသစ္ဆုတ်ပံကတော့ဘာကြောင့်ရှိရပါသလဲဆိုလို့ရှိရင်သစ္ဆုတ်ပံတရားဆိုတာအခုမှဇွား၆ပါးမှသင်ပေါ်လာတယ်။အဲဒါကိုဗေကိလေသာနဲ့မှမဆွဲလန်းရသေးဘူး။အဝိသေများမှအညစ်အကြေးမတင်သေးတာလို့၊လက်ကူသေများမှမင်စာလုံးမတင်သေးတာလို့အသစ်ဆက်ဆက်ကျင်းကျဲနေပါလေ။အဲဒါကိုဝိပဿနာကဥအောင်ရှုပ်ပြီးလို့အမှန်တိုင်းသိသွားရင်အဲ့ဒီတရားပေါ်မှာကိလေသာအညစ်အကြေးတွေမကန်းကြီးမဆွဲလာနိုင်တော့ပဲဖြစ်ပြီးတော့သွားတယ်မကျွမရင်တော့အဲ့ဒီတရားကိုကိလေသာကဆွဲလန်းသွားတယ်ဆွဲလန်းပြီးမှတော့လဲခုနကပြောခဲ့တဲ့အတိုင်းဖြစ်ပြင်လို့မရတော့ဘူးဒါကြောင့်ဒီသဘောကိုနားလည်အောင်လို့သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဖို့စီကြတယ်အဲ့ဒါကိုဆိုကြရမယ်သိခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်သု
ခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်သုခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည်သုခိုင်းမရှိယုံနာစုဆွဲမှုဝင်ရောက်သည
်သုခိုင်းမှာဖြစ်တုံးဖြစ်ဆဲမှာမရှိမိလို့ရှိရင်အဲ့ဒီယုံနာပေါ်မှာဆွဲလာမှုဝင်ရောက်ပါတယ်ဓမ္မပါရံခေါ်တဲ့တဏှာနဲ့လဲဆွဲလာတယ်ဒိဋ္ဌုပါရံ၊ဗိလပ္ပုပါရံ၊အာတ္တဝုပါရံခေါ်တဲ့ဒိဋ္ဌိနဲ့လဲဆွဲလန်းတယ်။အဲဒီဆွဲလန်းဆိုတာဥပါရံပဲ။ဥပါရံဖြစ်ရင်ဘာတွေဖြစ်သွားသလဲဆိုတော့ဓာတုပါရဏပစ္စယဘဝ၊ဘဝပစ္စယဇာတိ၊ဇာတိပစ္စယအစရာမရဏံ၊ဒုက္ခပရိဒေဝဒုက္ခဒေါမနသုပါဒာသံဘဝန္တိ။ဧဝမေတ္တသကေဝလသာဒုက္ခခန္ဓာသာသမှုရောဟောတိဆိုတဲ့ပရိစ္ဆသမုပ္ပါဒေသနာတော်အတိုက်မြဲတရားတွေကြီးဖြစ်သွားတယ်။ဒါကြောင့်ဆွဲလာနေဆိုတာသေသေးကွကွတရားမဟုတ်ဘူး။ကာမှုပါရံ၊ဒိဋ္ဌိပါရံ၊တရားပတုပါရံ၊အတ္တဥပါရံဆိုတဲ့အမတန်ကြီးကျယ်တဲ့ဥပါရံတရားကြီးတွေပဲ။အဲဒီဆွဲလာမှုဥပါရံဖြစ်တော့ကာမဘဝခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံတွေပြင်းမြောက်လာတယ်။ဒီပုံကတော့ဆွဲလာမိတဲ့လူဟာဘယ်လိုလုပ်ရင်ကောင်းသာချမ်းသာလိမ့်မယ်လို့သူထင်မြင်ဆွဲလာရဲ့ရှိတဲ့အတိုင်းသူလိုရှိတာတွေကိုကြီးစည်းအောင်တစ်ခုခုကိုသူလုပ်တော့တာပဲလူတင်ရသူလုပ်တာပါပဲအခုလူတွေလောက်ကင်နေကြတာတွေဟာကောင်းတာလည်းရှိတယ်ဆိုတာလည်းရှိတယ်အဲ့ဒါတွေဟာသူထင်တဲ့သူတော့ကောင်းတယ်ထင်ရတွေကိုရှောက်လို့နေကြတာကြီးပါပဲအဲ့ဒီလိုကောင်းတယ်ထင်တာကဘာလဲဆိုရင်ဥပါဒါမယ်ဒီလိုလုပ်ရင်ကောင်းမယ်ဘယ်လိုလုပ်ရင်ကောင်းမယ်လို့ထင်နေကြတာတွေဟာဥပါဒအစွဲလန်းနေတယ်။ကောင်းမယ်လို့ထင်တဲ့ဒီအစွဲတွေနဲ့လုံနေကြတာပါပဲ။မိဃပုဂ္ဂိုလ်အမြင်နဲ့မကောင်းဝင်မယ်လို့
လှုပ်တဲ့ပုဂ္ဂိုလ်မြင်တဲ့ကတော့သူ့ဟာသူကောင်းနေတာကြီးပဲအဲလို့ပဲဖြစ်ဖြစ်လှုပ်တဲ့ပုဂ္ဂိုလ်မေးကြည့်ရင်ကောင်းတယ်လို့ကြီးပြောမှာပဲကောင်းတယ်ထင်လို့တာပေါ့မကောင်းဘူးထင်ရင်သူပဲလုံးမလဲဒီနေ့ဓမ္မတော်ကမင်းတရားကြီးကသူ့ကြောက်စာထဲမှာရေးထားတဲ့အစာပိုင်းတစ်ခုရှိတယ်သူ့ဟာအမြဲတမ်းမှားသားစရာကောင်းပါတယ်ဘယ်လိုရေးထားတယ်လဲဆိုတော့ကေယာနာမေဝဒေခတိလူတွေဟာသူ့လုပ်တဲ့ဟာဆိုရင်အကောင်းကြီးထင်ကြတာပဲတဲ့နောမီနာပါပန်ဒေခတိသူ့လုပ်တဲ့ဥစ္စာကမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးတဲ့ဒီလိုအတော့ကကြောက်စရာဆိုထားတယ်သူ့ဟာတည်းဟုတ်တာပဲဘာပဲဖြစ်ဖြစ်လူတွေဟာကောင်းနေတယ်လို့လုပ်နေကြတာပဲတခိုးကသူတစ်ပါးဥစ္စာကိုခိုးတယ်အဲ့ဒါသူ့အနေနဲ့တော့ကောင်းတယ်ထင်လို့ခိုးတာပဲ။ညီမကလူရဲ့တိုက်ခိုက်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။တတ်တဲ့သူကမကြမတာမကြမညာမတာရဲ့ဆက်ဆက်တတ်တယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲ။ဇာရတမင်းကသူ့ခမဲတော်ဘိန္ဒာမင်းကြီးကိုတတ်တယ်။သူကောင်းတယ်ထင်လို့လုပ်တာပဲ။ဒေဝရကမြတ်စွာဘုရားကိုကြောက်တုံးနဲ့လိမ့်ချပြီးဒီကြောင့်ကြံတယ်။အဲ့ဒါလည်းသူကောင်းတယ်ထင်လို့လုပ်တာပဲစိတ်တောက်ပြီးသေးတဲ့လူဟာလဲသူကောင်းတယ်ထင်လို့လုပ်တာပဲညခါမိရဲ့ဝင်တိုးတဲ့ပိုးတော်ကလေးတွေလဲကောင်းတယ်ထင်လို့တိုးကြတာပါပဲဒီလိုကြီးပါပဲသတ္တရရဘာမဆိုကောင်းတယ်ထင်လို့လုပ်နေကြတာပြီးပဲဒီမှုကိုလုပ်ရင်ကောင်းစားချမ်းသာသွားမယ်ဒီလိုကိုလုပ်မှာပဲကောင်းစားချမ်းသာနိုင်မယ်လို့ထင်ကြတဲ့အတွက်လုပ်နေကြတာပဲဒါကြောင့်အတော်ကမင်းတရားကြီးကလူတွေဟာသူလှုပ်တာဆိုရင်အကောင်းကြီးထင်နေကြတာပဲမကောင်းဘူးလို့တော့နည်းနည်းလေးမှမထင်ကြဘူးလို့သူ့မိန်တော်ကြောက်စားတဲ့မှာရေးထားခဲ့ပြီတာပဲတကယ်ကိုမှသားလို့တဲ့စကားပါပဲအခုလောကမှာလူတွေဟာသူ့ဟာကိုအကောင်းကြီးထင်နေကြတဲ့အတွက်မတော်တာတွေလည်းရှောက်လုံနေကြတာပဲငမနာကြောက်စရာကောင်းပါလေဘယ်လိုလုပ်ရင်ငါကောင်းစားချမ်းသာမယ်ငါနဲ့စတဲ့လူတွေကောင်းစားချမ်းသာမယ်လို့ထင်တာတွေဟာဆွဲလာမှုပါလာမယ်တကယ်ဆွဲလာမိမှာတော့အဲ့ဒီဆွဲလာနေတဲ့လှုပ်တော့တာပဲလှုပ်တော့ဘာဖြစ်တယ်လဲဆိုရင်ကာမဘဝလို့ခေါ်တဲ့ကုသိုလ်ကံအကုသိုလ်ကံဖြစ်တယ်သူတော်ဘာကိုစိတ်ဆင်းရဲအောင်အကျိုးမဲ့ကိုမလုပ်ဘဲနဲ့ကြောင်းချင်းရင်ကုသိုလ်ဖြစ်တယ်သူတော်ဘာအကျိုးကိုဆောင်ရွက်ရင်ကုသိုလ်ဖြစ်တယ်ပေးလူရင်ကုသိုလ်ဖြစ်တယ်ယူသေးတဲ့သူတွေကိုယူသေးရင်ကုသိုလ်ဖြစ်တယ်။ကုသိုလ်ဖြစ်ရင်အခုဘဝမှာလည်းဘေးရန်တဲ့ကင်းခြင်းအသက်ရှည်ခြင်းအနာကင်းခြင်းကျမ်းမာခြင်းစသောကောင်းကျိုးတွေကိုရနိုင်တယ်။နောက်သမီးဘဝတွေမှာလည်းကောင်းကျိုးချမ်းသာတွေကိုရသွားနိုင်တယ်လို့ဒီလိုဆွေးလာတာမျိုးကတော့မင်္ဂလာဆွေးလာမှုပဲ။အဲဒီလိုအမှန်တည်းဆွေးလာတဲ့ပုဂ္ဂိုလ်ကလောကကြီးပွားချမ်းသာရေးတွေကိုကြီးဝယ်ပြီးတော့ဒါနသီလအစရှိတဲ့ကောင်းမှုတွေကိုပြုတယ်ဒီတော့ကာမဘဝခေါ်တဲ့ကုသိုလ်ကံနဲ့ဖြစ်သွားတယ်။အဲဒီတော့ဘာဖြစ်တယ်လဲလို့ဆိုရင်ဘဝပစ္စယဇာတိလို့ဆိုတဲ့အတိုင်းလက်ရှိဘဝကတည်တဲ့အခါမှာအဲဒီကုသိုလ်ကံကြောင့်ဘဝတည်ဖြစ်ရတယ်။ဘယ်မှာဖြစ်တယ်လဲဆိုရင်လူလောကနာလောကဆိုတဲ့သုတိဘဝကောင်းမြတ်တဲ့ဘဝတွေမှာပဲဖြစ်ရပါတယ်။လူကြီးမှာဖြစ်ရင်အသက်ရှည်ခြင်းအစင်းလာခြင်းကျန်းမာခြင်းအစရှိတဲ့ဘဝင်ဘဝင်ငါရင်းလည်းပြည့်စုံနေမယ်အမျိုးများခြင်းချွေရများခြင်းဒီစိဥ္ဇာပေါ်များခြင်းအစရှိတဲ့အပြင်မဘဝင်ငါရင်းလည်းပြည့်စုံနေမယ်လူချမ်းသာကြီးဖြစ်နေတယ်လို့ဆိုရမှာပေါ့နာဒီမှာဖြစ်ရင်လည်းနာသနာသမီးချွေရပြိဋ္ဌတွေဘုံမိမ့်မကြီးတွေနဲ့တခဏနာကြီးဖြစ်နေမှာပေါ့ဒါကြောင့်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာကောင်းစားလိမ့်မယ်လို့ဆွဲလန်းခဲ့တဲ့မူလရွေချက်အတိုင်းကောင်းစားချမ်းသာနေတယ်လို့ပဲလောကလိုအားဖြင့်ဆိုရပါတယ်ဒါပေမဲ့မြတ်စွာဘုရား၏ဒေသနာတော်အရဆိုရင်တော့အဲ့ဒီလူချမ်းသာကြီးနာချမ်းသာကြီးဖြစ်နေရတာလဲသင်မကင်းနေဘူးဇာတိတိဇရာဇရာမရဏဘဝတိဖြစ်ရတဲ့အတွက်ဝေယာခြင်းတရားခြင်းလဲဖြစ်ပေါ်လာပါတယ်တဲ့သူခမညာအဲ့ဒီဘဝမှာဖြစ်မိတဲ့အတွက်အဲ့ဒီလူချမ်းသာကြီးဖြစ်နေပေမဲ့လို့အဲ့ဒီလူချမ်းသာကြီးဖြစ်နေပဲဝေရမယ်ဘုလောကမှာရှိတဲ့လူချမ်းသာကြီးတွေကိုလျှောက်ကြည့်ပေါ့သက်90ကျော်80ကျော်ဆိုရင်ဘာမှနေရာမပြဘူး ာမင်တွေကပြူ၊ဝါတွေကကျိုး၊မျက်စိကမိုး၊နားကထိုင်၊ခါကတိုင်း၊ရေတွေကတွန်း၊အာရင်တွေကဆုံးယုံပြီးအသုံးမကျတဲ့အနေရောက်နေကြတာပဲများပါတယ်။အဲဒီအဖို့အဖွားတို့ကြီးဟာဒီစိဥ္ဇာတွေကဘယ်လိုပဲပြည့်စုံနေပေမဲ့လို့ဂုံပင်တွေကဘယ်လိုပဲကြီးနေပေမဲ့လို့ပြောနိုင်ကြပါဦးမလား။ပြီးတော့ဘုနာတမျိုးမျိုးကလည်းဆွဲကနေတာသေးတယ်။အဲဒါကြောင့်လဲအဲဒီလိုဖို့ဘွားကြီးတွေမှာဘောင်းကောင်းလည်းမအိနိုင်ကြဘူး။ဘောင်းကောင်းလည်းမစားနိုင်ကြဘူး။အထိုင်ထအသွားလာမှလည်းပို့ဖို့ပါပါမရှိကြတော့ဘူး။နောက်ဆုံးတစ်နေ့ကျတော့အဲဒီလူချမ်းသာကြီးလို့ခေါ်ရတဲ့အဖို့ဘွားကြီးတွေဟာသိရဦးမှာပဲ။တတိယပဲဖြစ်ဖြစ်မင်းပဲဖြစ်ဖြစ်ဘယ်လောက်ထမ်းကြတဲ့ပုဂ္ဂိုလ်ကြီးပဲဖြစ်ဖြစ်ဒီနေ့ကျတော့သိရပြန်တာပဲ။အဲဒီလိုခါမှာဘာမှအကူအညီမရှိတော့ဘူးသူမျိုးတွေမိတ်ဆွေတွေချွေရနေကအနီးပါမှာဝိုင်းပြီးပြုစုနေကြမယ်အဲဒီလိုပြုစုနေရင်လည်းမျက်စိလည်းမိတ်ပြီးတော့သူရစေကြပြီးပြီးသွားမှာပဲပြီးပြီးတော့လဲသံအားလျော်စွာဘွားတစ်ပါးကိုတယောက်သေးခွဲခွာသွားရမယ်အဲဒီလိုခါမှာလက်ရှိစည်းစိမ်အချမ်းရနေကိုစွန့်သွားဖို့လဲတော်ကိုဖြတ်မှာပါပဲဘုသောကမပြည့်စုံတဲ့သူတွေမှာဆိုရင်တော့သွားရမယ်နောက်ဘုရားအတွက်လဲတော်ကိုစိတ်ပူမှာပါပဲတော်သူနာချမ်းသာကြီးလဲသိရမှာပဲနာလဲမသက်တာပါဘူးနာများမှာသူတွေကနီးလူပြေကရဲ့နဲ့ခမည်းလောက်အတွင်းမှာပုဗ္ဗမေ၅ပါးထင်တယ်ပန်းစင်ထားတဲ့နတ်ပန်းတွေကဘယ်တော့မှမညှိုးဘူးပဲနဲ့အဲဒီလိုခါမှာညှိုးကုန်တယ်နဝရဇာတွေလည်းဘယ်တော့မှမညှင်းသွန်းခဲ့ဘူးပဲနဲ့ညှင်းသွန်းကုန်တယ်လက်ကြီးကြားကလည်းချွေးတွေမကြစဘူးကြတာလေကိုယ်မှလည်းတစ်သက်လုံးပြူပြူရယ်နဲ့ရှိလာခဲ့ပါရဲ့နဲ့အဲဒီခါကျမှအယုဒ္ဓိပေါ်လာတယ်နတ်တစ်သက်လုံးဘယ်တော့မှမပြင်းခဲ့ဘူးပါပဲနဲ့အဲဒီခါမှနတ်ပြည်ရင်ဘယ်မှမပြောတော့ပဲပြင်းလာပါလေတဲ့အဲဒီလိုသုဘာဝင်၅ပါးထင်တဲ့အခါမှာငါတော့မကြခင်တရားတော့မယ်ဆိုတာကိုသိနေတော့အဲဒီနောက်မှာအကြီးကျယ်စိုးရင်ပူပန်ရပါတယ်ငါစွာပြားလက်တော်ကာလကဗျာမင်းကြီးမှအဲဒီလိုသုဘာဝင်တွေထင်လာတော့တရားတော့မယ်ဆိုတာကိုသိတဲ့အတွက်လောကပရိဒီဝမိတဲ့အကြီးကျယ်တောက်လောင်ကြတယ်ငါတရားတော့မယ်လက်ရှိအချွေရစည်းစိမ်တွေနဲ့ခွဲရတော့မယ်ဗျာစီစိန်ဆုံးဆုံးရတော့မယ်လို့တွေးတော့ပူပန်ပြီးကြောက်ရှာလုံးလို့မြတ်စွာဘုရားထာမြန်လာပြီးဘုရားနာရတယ်အဲဒီအကြောင်းတွေကတော့ဘုဒ္ဓနည်းကအကျေဟောပြီးပါပြီအဲဒီလိုမြတ်စွာဘုရားထာမှာဘုရားနာတော့ဘုရားနာနေရင်ပဲသောတာပန်လည်းဖြစ်သွားတယ်ဘဝဟောင်းတရားအထက်ကသူ့တွေပြီးဘုရားသည်လည်းပြန်ဖြစ်သွားတယ်သူ့မှာလက်ရှိစီစိန်တွေဆုံးဆုံးမသွားသေးလို့တော်ပါသေးရဲ့အဲဒီတော့ကမြတ်စွာဘုရားထင်ရှားရှိနေပြီလို့ပဲအကယ်၍သာမြတ်စွာဘုရားကမရှိဘူးဆိုရင်ဒီကြမ်းင်းဟာဘယ်ဒီဒုက္ခရောက်သွားမယ်ဆိုတာလည်းပြောနိုင်ဘူး။ဒါကြောင့်နတ်ချမ်းသာကြီးဖြစ်ရတယ်ဆိုတာလည်းမသက်သာလာပါဘူး။ပြီးတော့လူချမ်းသာနတ်ချမ်းသာဘုရားမှာဘုရားတရားယုံနေမကြသေးဘူး။လောကပရိဒေဝဒုက္ခဒေါမနသူပါယတာသံဘဝံတိ။ကျောင်းဝါလျောသာသူရင်ဘူးဆွေးရတာတွေငူကြွေးရတာတွေကိုစင်းရဲမျိုးမျိုးတွေဒီစင်းရဲမျိုးမျိုးတွေဒီနှလုံးပြင်းစွာပူပန်ရတာတွေလည်းဖြစ်ပေါ်လာကြပါသေးတယ်တဲ့ဒါတွေဟာအကုန်လုံးမလိုလားအပ်တဲ့စင်းရဲတွေကြီးပဲဒါကြောင့်ဧဝံဤသောအခေဒီသောနည်းဖြင့်ဒေဝလာသာချမ်းသာနှင့်မယောမရှိသက်သက်သောဣတတာဒုက္ခခန္ဓာသာထိုစင်းရဲစုဤသမှုရောဖြစ်ခြင်းဤဟောသည့်ဖြစ်ပါれဒီလိစ္ဆာမုပ္ပဒေသနာရာအဖြစ်ဝေလာမဥပါဒာညကုသိုလ်ကာမဘုရားဖြစ်ပေါ်လာတာလဲကြောက်စရာကောင်းတဲ့စင်ရဲပဲအဲဒီကာမဘုရားကြောင့်လူချမ်းသာနာချမ်းသာဖြစ်ရတယ်ဆိုတာလဲကြီးရ၊ဦးရ၊သေရဆိုရင်ဘူးဆူရ၊ငိုကြွေးရ၊ကိုစင်ရဲရ၊ဒီစင်ရဲရအစရှိရဲဒုက္ခတွေကြောင့်ကြောက်စရာကောင်းတဲ့စင်ရဲတွေကြီးပဲအကုန်လုံးစင်ရဲတွေကြီးပဲလို့သာဆိုရတယ်ကုသိုလ်ကြီးအကျိုးဖြစ်တဲ့လူဝါနာဘုရားတွေလဲစင်ရဲပဲဆိုရင်အဲဒီကုသိုလ်ကမပြုဘဲနေတာကမကောင်းမေဘူးလားလို့လည်းလုံးမေးကြရှိပါတယ်လည်းလုံးလည်းမမှားရဘူး ကုသိုလ်ကမပြုဘဲနေရင်ဘာလို့ဖြစ်မလဲအကုသိုလ်ကြီးရဲ့ဖြစ်နေမှာပေါ့ဒီတော့အဲ့ဒီအကုသိုလ်ကံရောက်ငရဲကိုလည်းကြာရောက်သွားမယ်ဝိဇ္ဇာဘုံလည်းရောက်သွားမယ်ဒိဋ္ဌဘုံလည်းရောက်သွားမယ်လူကယ်ဘုံလည်းရောက်သွားမယ်အဲ့ဒီပဲလေးဘုံရောက်သွားမှသူစည်းစည်းစည်းရည်နဲ့မပြတ်တွေ့ပြီးမပြတ်ဒုက္ခရောက်သွားမှာအဲ့ဒါကမှသာပြီးကြောက်ရွံ့ကောင်းတာလူဘဝနာဘဝကိုဆင်းရဲတယ်လို့ဆိုရတာကတော့နိဗ္ဗာန်လိုကိုရင်းသိခြင်းအစရှိတဲ့ဆင်းရဲတွေမကင်းသေးတဲ့အတွက်နိဗ္ဗာန်နဲ့နှိုင်းစပြီးတော့သာဆင်းရဲတယ်လို့ဆိုရတာပဲအကုသိုလ်အကျိုးပေရင်းနဲ့နှိုင်းစကြည့်ရင်တော့လူဘဝနာဘဝတွေကိုဆန်းပါတယ်လို့ပဲဆိုရပါတယ်မင်္ဂန်နဲ့ဆွဲလမ်းရောက်ကုသိုလ်ကာမဘဝဖြစ်ပုံစသည်ကိုတော့နားလည်လောက်ပါပြီအခုမာယုနဲ့ဆွဲလမ်းရောက်အကုသိုလ်ကာမဘဝစသည်ဖြစ်ပြီးအတိုင်းနဲ့လုံးဆင်းရဲပုံကိုပြောအောင်မယ်တချို့ကဒီလိုလုံးမှာပဲကောင်းစားချမ်းသာမယ်လို့ထင်မှဆွဲလန့်ပြီးတော့သူတော်ဘာကိုရဲရဲစစ်စစ်ပတ်တယ်သူတော်ဥစ္စာကိုမညာမတာကူးတယ်လူရဲ့တယ်သူတော်အကျိုးမဲ့ကိုမတော်မတရားပြုတယ်အဲဒီလိုပြုတာဟာအကုသိုလ်ကာမဘဝတွေပဲအဲဒီအကုသိုလ်ကာမဘဝတွေကိုပြုထားတဲ့သူမှာဒီနေ့ကျတော့အဲဒီအကုသိုလ်ကံတွေကတံပြန်ပြီးတော့မကောင်းကျိုးတွေကိုပြီးတော့တာပဲအဲဒီတော့ကိုရင်နေတိုင်းချမ်းသာမှုခဲနဲ့ညည်းရင်နဲ့သာတွေ့နေရတော့တာပဲအထူးအဖြင့်အကျိုးပေးပုံကတော့လက်ရှိဘဝအသေးသွားတဲ့အခါမှာမိမိပြုထားတဲ့အကုသိုလ်ကံမဘဝကြောင့်ဘဝအသေးရှိရတယ်ဒီရတော့လဲဘဝကောင်းနေမှာဖြစ်ရတာမဟုတ်ဘူးငရဲတိရိစ္ဆာန်ပြိတ္တာသူရကဲဆိုတဲ့အပေလေးပုံမှာဖြစ်ရတယ်အဲဒီအပေပုံတွေမှာဖြစ်ရတယ်ဆိုတော့ဖြစ်ကလေးကဖြစ်ချင်းဆင်းရဲဒုက္ခနဲ့ဖြစ်ရတော့တာပဲငရဲကိုကြောက်သွားတယ်ဆိုရင်ဒီပုံကြီးတွေခုံချရရသလိုတခါတည်းကြီးကျယ်ဒုက္ခရောက်တော့တာပဲလူဘဝကဆွေမျိုးတွေကမျက်ရည်ဆက်လက်နဲ့ငိုကြွေးနေကြတော့မှပဲသူ့စိတ်ကလေးကြားလိုက်တာနဲ့တပြိုင်နဲ့ငရဲမိတဲ့ခုံချရရသလိုပဲကျုပ်ကနေကြောက်သွားတယ်သိကြောက်ကြကောင်းတာပဲအဲဒီလိုငရဲကြောက်သွားပြီဆိုမှတော့လူသားမှန်ကမပြောနဲ့တော့အမှန်တန်တကိုကြည့်တဲ့မာနကြီးတောင်ဘာမှထောက်တည်ရမရတော့ဘူးဒါကုသမြတ်စွာဘုရားလက်ထက်တော်တော်ကဒူဒီဆိုတဲ့မာနကြီးဟာအမှန်တန်မာနထောင်လွှားနေတယ်ဒူဝမြတ်စွာဘုရားကိုရောရဟန်းတန်ဃာတော်ကိုရောအကျိုးမဲ့ဆီအောင်လို့အမျိုးမျိုးအနှောက်အယှက်တွေလုပ်နေတယ်အဲဒီတော့အမျိုးမျိုးအနှောက်အယှက်တွေလုပ်ရုံနဲ့အားမရတဲ့အတွက်နောက်ဆုံးကြတော့သူကလူတယောက်ကိုပူကပ်ပြီးတော့မြတ်စွာဘုရားနာတော်ကလည်းလိုက်ပါလာတဲ့ဧကတာရကယန္နာမထေမြတ်ကိုခဲနဲ့ပေါက်တတ်တယ်ယန္နာမထေမှာသူပေါက်တဲ့ခဲရာမြောက်ပြိဋိဘာဆံသွားကြတယ်ဒီတော့အဲ့ဒီမာနကြီးလဲအလွန်ကြမ်းကြုတ်တယ်မကောင်းမှုကိုပြုမိတဲ့အတွက်ယခင်မကံကုန်ပြီးတော့မာနထေကသူ့ရီသွားကြတယ်သူ့ရီပြီးတော့လဲယခင်မဝီစီမီရဲ့ကြောက်ရောက်သွားတယ်ငရဲရင်းတွေလဲအောက်တခါလဲရောက်သွားတာပေါ့အဲ့ဒီတော့ရောက်သွားတာသူခင်ညာမှာဘာမှမလုံးနိုင်ကြတော့ဘူးမနဘဝတုန်းကတော့နတ်ကြီး၆တာမှာသူကအမနာစွာနေတယ်။တရားနာတွေပေါ်မှာသူကမင်းမှုနေတယ်။တရားနာအများကသူ့ကိုကြောက်နေကြရတယ်။ငရေကြောက်သွားတဲ့အခါကာလကြတော့သူဟာငရေရင်းငရေချေဘွားမှာမြင်းပြဖြစ်လို့ဘာမှသွမ်းတတိမရှိတော့ဘူး။ဒါကြတဲ့ချက်ချင်းဒုက္ခရောက်သွားကြတော့တာပဲ။အခုလူလောကမှာအနိုင်ကျင့်ပြီးစွာနေတဲ့လူတွေလည်းဒီနေ့ကျတော့အဲဒီမာနကြီးလိုပဲမြေရင်းနေရဲ့ဒီဘွားအောင်ရောက်ပြီးအကြီးကျယ်ဒုက္ခရောက်ကြရအောင်မှပဲအဲ့ဒီနေရာကလွတ်ပြန်ရင်ဒိဋ္ဌာဖြစ်လိုက်ဒိဋ္ဌာဖြစ်လိုက်နဲ့များကြီးဒီရဒုက္ခတွေရောက်သွားကြအောင်မယ်အဲ့ဒါဘာကြောင့်ကြည့်ရတာလဲလို့အရင်ကိုသိကြည့်ရင်သွေလာမှုပါတာညောင်းမယ်ဘုရားတွေကိုညမနှိစေရမှဘာမှဆန်းပါမယ်လို့ဒီလိုသွေလာနဲ့ဥပါဒါကြောင့်အကုသိုလ်ကာမဘဝတွေဖြစ်ခဲ့တယ်။အဲဒီကာမဘဝကြောင့်ဇာတိခေါ်တဲ့အပေဘဝတွေဖြစ်ပြီးတော့အနှစ်သိမ့်သန်းမရေမတွက်နိုင်အောင်အပေဆင်းရဲတွေကိုခံစားသွားရတယ်။ရာမရဏစသည်အတွက်ဒုက္ခရောက်ရတာကိုတော့ဘူးပြောနေကြမလို့တော့ပါဘူး။ဒါကြောင့်ဥပါရံဆိုတာဉာဏ်ဉာဏ်ကြောက်ပြကောင်းပါလေ။ဉာဏ်ဉာဏ်လည်းယူကြည့်ပါလေ။ဝိပဿနာရှိတယ်ဆိုတာဒီဥပါရံမဖြစ်နိုင်အောင်ဒီဥပါရံငိမ့်သွားအောင်လို့ရှင်းရတာပဲ။ဒါကြောင့်သမုတ်ထဲမှာမဆွဲဘူးအရာရှင်းရပါတယ်လို့ ပေါ်ပြထားတယ်။ဇဏနဲ့ဒါယာတိမဆွဲဖို့ဒိဋ္ဌိနဲ့ထင်မှားပြီးမဆွဲလန်းဖို့ငဲတဲ့အနေသမ်းတာတဲ့နေအားဖြင့်ဒါယာတိမဆွဲလန်းဖို့အသက်ကောင်းတစ်ပါးကောင်းငါးကောင်းနေအားဖြင့်အထင်မှားပြီးမဆွဲလန်းဖို့ပြုရတာတဲ့။ဒါလို့မကျွနိုင်တဲ့သူတွေမှာမြင်နိုင်ကြတိုင်းတွေ့တိုင်းပြီးတိုင်းအဲဒီလိုပဲဆွဲလန်းနေကြတယ်။ဆွဲသလားမဆွဲဘူးလားဆိုတာကိုတော့သူတို့နဲ့သူဟာကိုယ်ပဲစဉ်းစားကြည့်ကြပေါ့လေသူဟာသူဖြေထွက်လာပါလိမ့်မယ်ဉာဏ်အစပြီးတော့စဉ်းစားကြည့်ပါသာဘာတင်တယ်ရှုကျင်ပွဲအဆင်းကိုမြင်ရတဲ့အခါဘယ်နဲ့အောင်မိတယ်လဲနေ့သက်သာရနေတယ်သဘောကျနေတယ်မဟုတ်လားသာဘာတင်နေတဲ့အဆင်းကိုမြင်ရတဲ့အခါမကြည့်ကြပါဘူးမြင်နေပါဘူးလို့တော့ကြီးကြမယ်မဟုတ်ပါဘူးအမှန်ကတော့အဲ့ဒီမြင်ရတာလေးကိုလာပါတင်နေလိုက်တာပစ္စည်းလေးပဲလို့စိတ်ထဲမှာစွဲနေတယ်။ဒီလိုမျိုးနဲ့အဲ့ဒါလေးကိုသိသဘောကျနေတယ်။ပြီးတော့မြဲတယ်လို့လည်းထင်နေတယ်။မြင်ရတဲ့အာယံဝတ္ထုဟာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်အသုံးဆောင်ဝတ္ထုပဲဖြစ်ဖြစ်အဲ့ဒါကိုရင်ကလည်းရှိခုလည်းရှိနောင်လည်းရှိအများတိုင်းရှိနေတယ်လို့လည်းထင်နေတယ်။ကိုယ်ပိုင်ဥစ္စာမဟုတ်သေးပေမဲ့လို့အဲ့ဒါလေးကိုကိုယ်ပိုင်နေနဲ့သိမ့်ပိုက်ပြီးတော့လည်းပါရနေတယ်။အဝတ်ဆိုရင်စိတ်ကူးနဲ့ဝတ်ဆင်ကြည့်လို့ခဏဆိုရင်လဲစိတ်ကူးနဲ့စည်းကြည့်လို့ကိုယ်ပိုင်နေနဲ့မြစ်သက်သာနေတယ်လူပုဂ္ဂိုလ်ကိုဆိုရင်လဲအဲ့ဒါလိုပါပဲစိတ်ကူးနဲ့အသုံးချပြီးနှိမ့်သက်သာသွားတာပါပဲတို့တူကြရတာလဲကြားရတဲ့အပန်းလေးကိုအကြောင်းပြုပြီးတော့အပန်းရှင်ကိုပါပါရသွားတယ်အနန္နယာကလည်းထို့အတူပဲပါရသွားတယ်အရသာကိုစားသိရကတော့ကျေပြုပြုဝင်ပေးတဲ့သူကိုပါပါရပြီးသွားတာတယ်ဒုတိယကလည်းကောင်းရင်နှိမ့်သက်သာရပဲ။ယတိယကတော့နှိမ့်သက်သာရပုံကအလွန်ကျေပြန်ပါတယ်။ဘဝင်မုဒ္ဒရာတွေကလည်းစေကုကြံစီပြီးတော့နှိမ့်သက်သာရနေတယ်။လူရင်းတောင်းတာနေတယ်။စေကုထဲမှာတော့ကိုယ်ပိုင်လိုပဲသဘောထားပြီးတော့သာရနေတာပါတယ်။ကိုယ်ပိုင်ဥစ္စာလေးတွေအတွက်တော့ထူးပြောကြမလိုပါဘူး။တသိသိနဲ့ယံစီစဉ်းစားပြီးသားသဘောကျနေတော့တာပဲ။အဲဒီလိုသာရပြီးဆွဲလမ်းမှုတွေဖြစ်ရအောင်လို့လည်းရှိရတာတဲ့။ပြီးတော့ဒိဋ္ဌိနဲ့လည်းထင်မှားပြီးတော့ဆွဲလန်းတတ်တယ်။သူကတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ထင်မှားပြီးတော့ဆွဲလန်းတာပါပဲ။ဉာဏ်ကဘယ်လိုဆွဲလန်းမလဲဆိုတော့ဉာဏ်ရတဲ့ဟာကိုလည်းပုဂ္ဂိုလ်သတ္တဝါပဲလို့ထင်တယ်။ဉာဏ်သိတဲ့စိတ်ကိုလည်းငါကောင်ပဲ၊သူကောင်ပဲလို့ထင်တယ်။ဝိပဿနာဉာဏ်နဲ့ပဲမင်းနဲ့မသိသေးရင်ဉာဏ်ကနေပြီးဒီတိုင်းပဲဆွဲလန်းနေကြပါတယ်။လူတိုင်းလူတိုင်းသူ့အကိုစဉ်းစားကြည့်ရင်ဒီတိုင်းဆွဲလန်းမှုရှိနေတယ်ဆိုတာကိုသူကိုယ်ပဲထင်ရှားသိနိုင်ပါလေ။ဒီသလုံးတစ်ခုအလုံးအသက်ရှင်နေတဲ့ဘဝကောင်လေးအနေနဲ့ကိုယ်ကိုယ်ကိုလည်းထင်နေတယ်။သူများတွေကိုလည်းထင်နေတယ်။အမှန်ကတော့ဒီသလုံးတစ်ခုအလုံးအသက်ရှင်ပြီးတည်နေတဲ့အသက်ကောင်တစ်ခုကောင်ဆိုတာရှိတာကိုမဟုတ်ဘူး။တစ်ခုပြီးတစ်ခုဆက်ကဆက်ကမပြားဖြစ်နေတဲ့စိတ်ကလေးတွေနဲ့ရုပ်ကလေးတွေဒီယုံနာနှမျိုးသာရှိတာပဲ။ဒီယုံနာတွေကိုပဲသူ့ကိုယ်သာတော်အနေနဲ့ထင်မှဆွဲလာနေကြတာပဲ။ဉာဏ်ကဆွဲလာမလို့ပဲထို့အတူຍາກະແລ້ວຊ່ວຍລະແນ່ນັນຍາສາຍາດຸດຍາດີແລ້ວຊ່ວຍລະແນ່ດີຄູຊິນະຈາດີຍາກະတော့ຫນ້າກອງດະວາກອງນີ້ນະຊ່ວຍລະຊົງມາແບບດີລູວ່າ6ວ່າກະເດດີນະແລ້ວອະຖິນມາປີແລ້ວຊ່ວຍລະໄດ້ຈາແດ່ດາຈັ່ງເອີ້ລູອະຖິນມາປີຊ່ວຍລະຫມູ່ດີມາທີ່ຢາອອງລູແລ້ວຊິຫາດາແດ່ດາຈັ່ງຂອງບົກກະມາຊ່ວຍບໍ່ຢາຊິຫາບາແດ່ລູສູຖ້າບາແດ່ເອີ້ລູຊູດໍແລ້ວຊິເຊີພິດໄຂມາຊູບາມາသွေးလမ်းမှုကကင်းကျင်းနိုင်တယ်။ဒါကြောင့်ပစ္စည်းမှရှိရပါတယ်လို့လည်းဆိုထားကြတယ်။အဲဒီလိုပစ္စည်းတစ်ခိုင်မှမရှိရင်ဘာဖြစ်သလဲဆိုတော့သွေးလမ်းမှုတွေဖြစ်တယ်။ဒါကြောင့်တစ်ခိုင်မရှိယုံနာစုဆွဲမှုဝင်ရောက်သည်လို့ဆောင်းဘုရားဆိုထားတာ။တစ်ခိုင်ဆိုတာရင်ခိုင်၊ကြာခိုင်၊နာခိုင်၊စာတိခိုင်၊ဒွဋ္ဌိခိုင်၊ကွေခိုင်၊ဆံခိုင်၊လုံကြားခိုင်၊ကြံတိခိုင်အဲ့ဒါတွေပါပဲ။အဲဒီရင်ခိုင်၊ကြာခိုင်၊စာတိမှမရှိမီလို့ရှိရင်အဲဒီယုံနာတရားတွေပေါ်မှာမြဲတဲ့အနေနဲ့ဆွဲလာမှုချမ်းသာတဲ့အနေနဲ့ဆွဲလာမှုကိုယ်ကိုယ်သဘာဝအနေနဲ့ဆွဲလာမှုဒီလိုဆွဲလာမှုတွေကဝင်ရောက်လာတယ်။အဲဒါဟုတ်မဟုတ်သိရအောင်စဉ်းစားကြည့်ကြပေါ့။မြဲတယ်လို့ငါတို့ထင်နေတာဟာဘယ်ကလာသလဲလို့စဉ်းစားကြည့်ပါ။ဉာဏ်ကလည်းလာတယ်၊ကြားကလည်းလာတယ်၊နားကလည်းလာတယ်၊စသီးရကလည်းလာတယ်၊ဒုတိယကလည်းလာတယ်၊ဒီကုစဉ်းစားကြည့်ကြကလည်းလာတယ်။ဒီ၆ဌာနကလာနေတာပဲ။အဲဒီ၆ဌာနဟာဆွဲလာမှုတွေဝင်လာလို့ရတရားကြီး6တော့ပေါ့မမြင်ရတဲ့အာယုံကိုဆွဲလန်းလို့ဖြစ်ပါမလားမဖြစ်နိုင်ဘူး မပြရတဲ့အာယုံမသိရတဲ့အာယုံတွေကိုလည်းဆွဲလမ်းလို့ဖြစ်ပါမလားမဖြစ်နိုင်ဘူးဒီနယ်သဘောတွေကိုနားလည်အောင်လို့မြတ်စွာဘုရားကသူတော်တိုင်ထုတ်ထားတဲ့မေးခွန်းတော်တွေရှိတယ်အဲ့ဒါတွေကိုအင်းကျုပ်ပြောပြအောင်မမာလုကြဗုဒ္ဓမာလုကြဤသားရှိသောယဟန်တံငါမေးနီထိုစကားကိုဒိမင်းရဲ့သည့်သင်ပဲလို့ထင်ပါသနည်းပဲလို့သဘောကြပါသနည်းသက္ကဝိညာမျက်စီဖြင့်မြင်နိုင်ကုန်သောရေရူပအခြင်းဆင်းတို့ကိုတည်သိသည်အရိဋ္ဌမမြင်ဘူးသေးအရိဋ္ဌဘုဗ္ဗရှိကမမြင်ဘူးသေးနာသပါဒတိယခုလည်းမြင်စေမဟုတ်နာသဒေဟောတိပါတယံတိမြင်နိုင်နေဟုစိတ်ကူးလဲသင်မှမဖြစ်သေးတထထိုသို့လုံးလုံးမမြင်ရမသိရသေးတော့ဆင်းတို့၌ဒီသင်အားဟန်တော်ဝါရာကောဝပင်မဝါလူချင်းချင်းတတ်မဲ့ချင်းဖြစ်ခင်ချင်းသည်အာတိဖြစ်နိုင်ပါသလားတဲ့လည်းမြတ်စွာဘုရားမာလုကြရဟန်းကိုမေးတော်မူတယ်